Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါလိမ့်မယ်။ VOA အမေရိကန်တန်းရဲ့2022ခုနှစ်ဇန်နဝါရီလ10ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေလိုင်းဒိုမီတာ3249နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook, YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ကျွန်တော်တို့အခုဓာတ်ရိုက်တင်ဆက်နေပါပြီဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်။မင်္ဂလာပါရှင်ကျွန်မခင်ဗျတ်သက်ပါဒီမနက်ခင်းသတင်းတွေကိုကိုဇော်မိုးကျော်နဲ့အတူပြောပြပေးမှာပါ။မြန်မာနိုင်ငံကိုကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရောက်ရှိနေချိန်မှာပဲမြန်မာအရေးအာဆီယံမှုနဲ့အကောင့်ထဲဖော်ဖို့အတွက်ကမ္ဘောဒီးယားကိုအမေရိကန်ကတိုက်တွန်းလိုက်ပါတယ်။ဂါဇစ်တန်မှာတော့စူပူအုံကြွမှုကိုနှိမ်နေရမှာလူခွင့်ရေးကိုလေးစားဖို့အတွက်ကုလသမဂ္ဂကတိုက်တွန်းပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကြားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။အဲ့လိုသတင်းတွေကြေညာအပြီးမှာတော့ဒီကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့မြန်မာပြည်ခီးစဉ်ပေါ်လူခွင့်ရေးအဖွဲ့တွေနဲ့ပြည်တွင်းပြည်ပကနေပြီးတော့ဝေဖန်မှုတွေဆက်လက်ထွက်ပေါ်နေပါတယ
်။အာနာရှင်နှယောက်တွေ့ဆုံဆွေးနွေးလိုက်ရုံနဲ့လည်းပဲပြည်တွင်းငြိမ်းချမ်းမရနိုင်သလိုဒီအပြစ်ခတ်ရဆဲထားတဲ့အဖွဲ့အစည်းတွေနဲ့အာဆီယံရဲ့အထူးကိုယ်စားလှယ်ပြီးတွေ့လိုက်တာနဲ့လည်းပဲဒါဟာပြည်တွင်းငြိမ်းချမ်းအတွက်ကိုအင်မတန်ကောင်းတဲ့လမ်းလာဖြစ်သွားပြီလို့ကျွန်တော်ပြောလို့မရနိုင်ဘူးလို့ပြောချင်ပါတယ
်။ NUG အမျိုးသားညီညွတ်ရေးအစိုးရကခန့်ထားတဲ့အာဆီယံဆိုင်ရာတန်မကြီးဥပိုလ်လှတဲ့ပြောကြားသွားတာဖြစ်ပါတယ်။တရင်းနဲ့အပြီးမှာနားဆင်ရဖို့ရှိပါတယ်။တခါရင်းမပင်တဝိုက်တိုက်ပွဲတွေကြောင့်ဒေသခံထောင်ကျော်ထွက်ပြေးနေရပါတယ်။ပြီးခဲ့တဲ့နှစ်အတွင်းစစ်ကောင်စီနဲ့ KNU အဖွဲ့အစည်းတိုက်ပွဲပေါင်း3,000ကျော်ဖြစ်ပွားခဲ့ပါတယ်။ရခိုင်ပြည်နယ်ဘက်မှာတော့လမ်းတိုးချဲ့ဖို့ဆိုပြီးလုပ်နေတဲ့အတွက်မွ슬လင်ကြေးရွာတချို့မျက်ခုံးလှုပ်နေကြပါတယ်။စတဲ့အကြောင်းတွေကိုတင်ပြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဇော်မိုးကျော်တို့ပြောပြပေးပါအောင်ဗျာ။
ဂါဇာစတန်နိုင်ငံမှာစူပူအုံကြွမှုတွေကိုနှိမ်နင်းရမှာလူခွင့်ရေးနဲ့နိုင်ငံတကာစံတွေကိုလေးစားလိုက်နာဖို့အတွက်ကုလသမဂ္ဂကသတိပေးလိုက်ပါတယ်။ဂါဇာစတန်နိုင်ငံမှာစူပူအုံကြွသူတွေကိုကြိုတင်သတိပေးစရာမလိုပဲပြစ်ခတ်နှိမ်နင်းဖို့အတွက်ရုရှားထောက်ခံမှုပေးထားတဲ့သမရကဇမ်ချိုမာတိုယိုကီယက်ကပြောဆိုလိုက်ပြီးတဲ့နောက်မှာပဲကုလသမဂ္ဂအတွင်းမှုချုပ်ယုံကအခုလိုပြောဆိုလိုက်တာပါ
။ There is a clear need to respect human rights.an international standard.
တရားဥပဒေစိုးမှုရှိအောင်လှုပ်ဆောင်ရမှာလူခွင့်ရေးကိုလေးစားဖို့ရောနိုင်ငံတကာစံတိုင်းလှုပ်ဆောင်ဖို့ပါတည်တည်ချာချာလူအကြောင်းကုလသမဂ္ဂတွင်းမှုချုပ်ယုံပြောခွင့်ရ Stephen Dujarric ကတောက်ကြနဲ့ယုံချုပ်သတင်းစာရှင်းလင်းပွဲမှာပြောသွားတာပါ Kazakhstan ကအုံကြမှုတွေကိုနှိမ်နင်းရမှာအကူအညီပေးဖို့ရုရှားတပ်ဖွဲ့တွေရောက်လာပြီးနောက်တည့်မှာပဲ MRT မြို့ကလမ်းမတွေပေါ်မှာရဲတွေကင်းလှည့်နေတာတွေ့ရတယ်လို့တောက်ကြနဲ့အထီးလဲတနက်တန်တချို့ကိုကြားနေရဆဲပါလွန်ခဲ့တဲ့နှစ်ပေါင်း30လောက်ကဆိုဗီယက်သမ္မတနိုင်ငံလက်အောက်ခံဖြစ်ခဲ့တဲ့ကာဇက်စတန်မှာလုံစာစီစင်းုံချင်းမြင့်မှုကြောင့်လူမှုဆန္ဒပြမှုစတင်ခဲ့တဲ့နောက်ပိုင်းလူရဲမှုမိရှုမှုတွေနဲ့အတူအကြမ်းဖက်မှုတွေဖြစ်ပွားခဲ့ပြီးလူပေါင်းဒါဇင်နဲ့ချီတေဆုံးခဲ့ရတာဖြစ်ပါတယ်။ကာဇက်စတန်ချင်းတွေကိုထိမ့်သိမ့်မှုခွဲအတွက်ရုရှားကလင်းအစင်း80ကျော်နဲ့တပ်တွေကိုပို့ဆောင်ပေးခဲ့တယ်လို့ချစ်တပရင်းတွေကဆန္ဒပြသူတွေတိမ့်ပိုက်ထားတဲ့ LMT ကပင်မလေစိတ်ကိုပြန်ပြီးထိန်းချုပ်နိုင်ဖို့ပါအကူအညီပေးခဲ့တာဖြစ်ပါတယ်။
ရုရှားဟာယူကရိန်းတင်းမာမှုနဲ့ပတ်သက်ပြီးကမ္ဘာကြီးကိုလှည့်စားဖို့ကြိုးစားနေတယ်လို့အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကတောက်ကြနေမှာဆွဆဲပြောဆိုလိုက်ပါတယ်။ရုရှားဟာယူကရိန်းကိုဝင်ရောက်တိုက်ခိုက်နိုင်လောက်တဲ့စစ်အင်အား3သိန်းလောက်အထိတိုးချဲ့ချထားဖို့စီစဉ်နေတဲ့တစ်ချိန်ထဲမှာပဲယူကရိန်းကရန်လိုသူအဖြစ်ပုံဖော်ဖို့တစ်ချိန်လုံးကြိုးစားနေတယ်လို့နေတိုးနဲ့ရုရှားတွဲဆုံဆွေးနွေးပွဲမတိုင်မီတောက်ကြနေကအွန်လိုင်းကနေကျင်းပခဲ့တဲ့နေတိုးနိုင်ငံသားဝင်ကြီးများအစည်းအဝေးမှာအစည်းအဝေးအပြီးမှာအမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကအခုလိုဆွဆွဲပြောဆိုခဲ့တာဖြစ်ပါတယ်။တစ်ချိန်တည်းပါပဲယူကရိန်းရုရှားတင်းမာမှုရှော့ချရေးအတွက်နေတိုးစီရေးမဟာမိတ်အဖွဲ့တိုးချက်ဖွဲ့စည်းတာကိုရပ်တန့်ဖို့ရုရှားသမ္မတဗလာဒီမာပူတင်တောင်းဆိုထားတဲ့လုံခြုံရေးဆိုင်ရာတောင်းဆိုချက်ကိုလိုက်ရောနိုင်မှာမဟုတ်ဘူးလို့နေတိုးအတွင်းရေးမှူးချုပ်ယန်စတိုတန်ဘတ်ကဘရက်ဆဲမြို့တော်မှာတောက်ကြနေမှာပြောဆိုလိုက်ပါတယ်။နာမည်ပုံထူးနေဘရက်ဆဲမြို့တော်မှာနေတိုးနဲ့ရုရှားနှစ်ဖက်ကိုယ်စားလှယ်တွေတွဲဆုံဆွေးနွေးဖို့ရှိနေပြီးရုရှားသမ္မတပူတင်တင်ပြထားတဲ့လုံခြုံရေးဆိုင်ရာကမ်းလှမ်းချက်ကိုဆွေးနွေးဖို့ရှိနေပါတယ်။ရုရှားရဲ့စစ်အင်အားတိုးချဲ့မှုကြောင့်ယူကရိန်းကိုဝင်ရောက်ကျူးကျော်နိုင်တဲ့ဆိုတဲ့စိုးရိမ်မှုဆက်လက်ရှိနေပြီး ရုရှားရဲ့စစ်လက်နက်ပစ္စည်းမျိုးစုံနဲ့အသင့်ဖြစ်နေတဲ့စစ်တပ်တွေကိုမြင်တွေ့ရတာကြောင့်ဥရောပမှာနောက်ထပ်လက်နက်ကင်ပဋိပက္ခအသစ်တစ်ခုပေါ်ပေါက်လာနိုင်တဲ့အန်ဒီယေကိုဖော်ပြနေတယ်လို့နေတိုးစီရေးမာမိတ်အဖွဲ့အတွင်းမှူးချုပ်ရန်စတိုတန်ဘတ်ကပြောဆိုခဲ့ပါတယ်ခင်ဗျာ
ကမ္ဘာတလောကူးစက်မြန်ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးတဲ့ Omicron ကူးစက်မှုတွေတိုးနေပြီးမြန်မာနိုင်ငံမှာလည်းတောက်ကြံတွေက Omicron ပိုးအကူးစက်ခံသူ12ဦးကိုတွေ့ခဲ့ရတယ်လို့မြန်မာစစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။ဒီပိုးတွေ့ရသူ12ဦးဟာပြည်ပကနေပြန်လာသူတွေဖြစ်ပြီးမလေးရှား၊အိန္ဒိယနဲ့ UAE အာရဗ်စော်ဘွားများသမရနိုင်ငံကပြန်ဝင်လာသူတွေဖြစ်ကြောင်းဖော်ပြထားပါတယ်။ကမ္ဘာတလောကိုရိုနာဗိုင်းရပ်စ်ပိုးအကူးစက်ခံသူဟာအခုခါမှာတန်း300ကျော်သွားပါပြီ။ဒီကရောကစတင်ဖြစ်ပွားချိန်ကစပြီးတစ်နှစ်ကျော်ကြာမှာအကူးဆက်ခံသူတန်းတရာဖြစ်ခဲ့ပေမဲ့ဒီအရေအတွက်ကနေအခု5လအတွင်းမှာပဲကူးဆက်များပိုးတဲ့ကြောင့်အကူးဆက်ခံသူကတန်း300ဖြစ်သွားခဲ့တာပါဒီကူးဆက်များပိုးကြောင့်ဗြိတိန်မှာဆရာဝန်အယောက်40ပါတဲ့စစ်တပ်တာဝန်ရှိသူတွေကိုမြို့ရှိုံတွေမှာတာဝန်ချထားပေးခဲ့ရတာပါအမေရိကန်နိုင်ငံမှာလည်းအနောက်ဗဂျီးနီးယားပြည်နယ်အုပ်ချုပ်ရေးမှုကသူ့ပြည်နယ်ထဲကအသက်50နဲ့အထက်တွေကိုစရုပ်ထအကျဉ်းဖြစ်တဲ့ COVID အားဖြင့်ကာကွယ်ဆုထုတ်ပေးခွင့်ပြုဖို့အတွက်အမေရိကန်ကူးစက်ရောဂါကာဝေတာစီ CDC ခွင့်ပြုမိန်ကိုတောင်းခံထားပါတယ်။အိန္ဒိယမှာတော့တောက်ကြနေမှာပဲနောက်ထပ်ကိုဗစ်ကူးစက်သူ3000ကျော်ရှိခဲ့တယ်လို့အိန္ဒိယကျန်းမာရေးဌာနကသတင်းထုတ်ပြန်ထားပါတယ
်။ကိုဗစ်ရောဂါထိန်းချုပ်ရေးအတွက်မဖြစ်မနေကာဝေစေးထုတ်ဖို့ပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာထုတ်ပြန်ခဲ့တဲ့သမ္မတဂျိုးဘိုင်ဒန်အဆိုရရဲ့မူဝါဒနှစ်ခုအပေါ်ကန့်ကွက်ထားတာနဲ့ပတ်သက်ပြီးအပြန်အလှန်လျှောက်လဲချက်တွေကိုအမေရိကန်တရားရုံးချုပ်ကတောက်ကြနေမှာစတင်ကြားနာခဲ့ပါတယ်။လုပ်ငန်းခွင်အန်ဒီရဲ့ကင်းရှင်းရေးနဲ့ကျန်းမာရေးဌာန OSHA နဲ့ကျန်းမာရေးဆောင်ရှားမှုအကူအညီပေးရေးဌာန CMS တို့ကထုတ်ပြန်တဲ့အမိန့်တွေဟာကိုဗစ်ရောဂါတုံးပြန်ရင်ဆိုင်ရာမှာမရှိမဖြစ်အရေးကြီးတဲ့မူဝါဒတွေဖြစ်ကြောင်းအင်ဗျူရောပြောခွင့်ရဂျန်စာကီကကြာတာပရင်းမင်းမှာထုတ်ပြန်ပြောဆိုချိန်ညာချက်တစ်စောင်ထုတ်ပြန်ပြောဆိုခဲ့တာဖြစ်ပါတယ် OSH ရဲ့အမိန့်အရဝန်တန်းတရားနဲ့အထက်ရှိတဲ့စီးပွားရေးလုပ်ငန်းတွေမှာကာကွယ်ဆေးအပြည့်မဖြစ်မနေထိုးကြဖို့နဲ့မထိုးဘူးဆိုလို့ရှိရင်လည်းယောဂါပိုးရှိမရှိအပတ်စဉ်စစ်ဆေးခံရမှာဖြစ်ပါတယ် CMS ရဲ့အမိန့်မှာတော့အစိုးရရဲ့ကျန်းမာရေးအထောက်အပံ့ယူထားသူတွေကိုဝန်ဆောင်မှုပေးတဲ့ကျန်းမာရေးဌာနကဝန်ထမ်းတွေထဲမှာဘာသာရေးယုံကြည်မှုအရာချွင်းချက်ကလွဲလို့ကြံတဲ့သူတွေဟာကာကွယ်ဆေးအပြည့်အဝထိုးဖို့ပြဋ္ဌာန်းထားပါတယ်ခင်ဗျာ
ဒီ American Dam မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 9335နဲ့9383လိုင်းထိုမီတာ49 kHz 6153ပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
် View American Dam ကမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အရှိတောင်အာရှနိုင်ငံများအသင်းရဲ့အလက်ကျဥက္ကဋ္ဌကမ်ဘောဒီးယားနိုင်ငံအနေနဲ့မြန်မာအရေးအာဆီယံအသင်းကနေချက်မှတ်ထားတဲ့ဘုံသဘောတူညီချက်တွေကိုအကောင့်ထဲဖော်ဖို့နဲ့အာဆီယံထူးကိုယ်စားလှယ်မြန်မာနိုင်ငံကိုတွားရောက်ပြီးသက်ဆိုင်သူတွေအားလုံးနဲ့တွေ့ဆုံနိုင်အောင်ကြိုးပမ်းဖို့အမေရိကန်နိုင်ငံကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ် February 1ရက်နေ့စစ်တပ်အာဏာသိမ်းပြီးခဲ့တဲ့နောက်ပိုင်းပရမဆုံနိုင်ငံခေါင်းဆောင်တွေ့ရဲ့ခီးစဉ်ဖြစ်တဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့နှစ်ရက်ကြာခီးစဉ်အစတောက်ကြနေမှာပဲအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနက VOA ကိုပြောကြားလိုက်တာပါ။မြန်မာဆက်အာဏာပိုင်အနေနဲ့အကြမ်းဖက်လုပ်ရတွေကိုရပ်တန့်ဖို့မရေဖန်စီထားသူအလုံးကိုပြန်ပြီးလွှတ်ပေးဖို့တပ်ဆိုင်သူတွေအလုံးနဲ့အပြုသဘောဆွေးနွေးဖြေရှင်းဖို့နဲ့မြန်မာပြည်သူတွေရဲ့စံတတွေကိုလေးစားဖို့ထပ်မံတိုက်တွန်းခဲ့တာပါတကြွလှုပ်ရှားသူတွေနဲ့လူခွင့်လှုပ်ရှားသူတွေကန့်ကွက်နေတဲ့ဂျာမန်ပဲစတင်လိုက်တဲ့ခီးစဉ်အစနေမှာကမ္ဘောဒီးယားဝန်ကြီးချုပ်ကဗိုလ်ချုပ်မှုကြီးမေအောင်နိုင်နဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်တွေ့ဆုံမှုအပြီးပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာတော့တိုင်းဒေသနဲ့ကိုင်းအဖွဲ့တွေ February လကုန်ထိပြစ်ခတ်ရပ်ဆဲထားကြောင်းသက်ဆိုင်သူတွေအနေနဲ့တိုင်းပြည်လူထုအကျိုးအတွက်အပြစ်ခံရဆဲဖို့အကြမ်းဖက်မှုတွေအဆုံးသတ်ဖို့တောင်းဆိုထားကြောင်းဖော်ပြပါတယ်။ငြိမ်းချမ်းရေးနဲ့တင်းမာမှုလျှော့ချရေးအတွက်မြန်မာစစ်ကောင်ဆောင်ရဲ့တောင်းဆိုချက်ကိုကမ္ဘောဒီးယားဝန်ကြီးချုပ်ကထောက်ခံခဲ့ပါတယ်။2022အာဆီယံလက်ချက်ဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားကသူ့ရဲ့ဒုတိယဝန်ကြီးချုပ်လည်းဖြစ်နိုင်ငံခြားရေးနဲ့ပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ဝန်ကြီးလည်းဖြစ်တဲ့ပရတ်ချောက်ခွန်ကိုမြန်မာနိုင်ငံဆိုင်အထူးကိုယ်စားလှယ်ဖြစ်ခန့်အပ်တာကိုဗိုလ်ချုပ်မှုကြီးမေအောင်လည်းကမလိုင်းကအကျိုးဆိုပြီးတော့မြန်မာနိုင်ငံခီးစဉ်အတွက်ပံ့ပိုးပေးမယ်လို့ပြောကြားလိုက်ပါတယ
်မြန်မာနိုင်ငံကရင်ပြည်နယ်တွေကတိုက်ပွဲတွေကြောင့်ထိုင်းမြန်မာနယ်စပ်တောင်ရင်မြစ်ကိုဖျက်ကူးပြီးထိုင်းနိုင်ငံအတွင်ဝင်ရောက်ခိုလိုနေတဲ့ဒုက္ခသည်တွေဟာထိုင်းနိုင်ငံအတွင်ပိုင်းအထိဆက်လက်ဝင်ရောက်ခွင့်မရသေးသလိုမြန်မာနိုင်ငံဘက်ကလည်းပြန်လို့မရဖြစ်နေတဲ့အကြောင်းထိုင်းနိုင်ငံမှာရှိတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကတောက်ကြနေမှာထုတ်ပေါ်ပြောဆိုခဲ့ပါတယ်မကြာသေးခင်လတွေကဆက်လို့တိုက်ပွဲတွေပြင်းထန်လာနေတာကြောင့်လ လုံခြုံရေးစိုးရင်ရတဲ့အတွက်ထိုင်းနိုင်ငံနယ်စပ်တောင်ရင်မြစ်ကမ်းတစ်လျှောက်ဖြစ်တယ်လို့စောက်ထားတဲ့တဲအိမ်တွေထဲမှာခိုးလုံနေကြရတယ်လို့လည်းဒုက္ခသည်တူကပြောဆိုပါတယ
်ဒီတော့တကယ်တကယ်သူပြစ်ကိုပြစ်ပြစ်လို့ဆင်တော့အိမ်မာတွေတော့ကျွေးမုံအိမ်တိုင်းရှိပါတယ်ကျွေးမုံနဲ့ပုံရတယ်ပေါ့နော်အူလေရင်နဲ့ဟိုလိုမျိုးလက်ကျဲမှကြောက်လို့ဆမ်းမကမ်းမဆိုလို့ဆိုရင်မလာတော့ဘူးထင်တယ်ဆိုပြီးတော့အမှဒီမှာအမှီခိုးလေးလာနောက်ပြီးနေကြပါတယ်
UNHCR အနေနဲ့ဒုက္ခသည်တွေအတွက်စောင်းချနှောင်းအခင်းအခြားလိုအပ်တဲ့အသုံးဆောင်လူသားချင်းစာနာမှုဆိုင်ရာအထောက်အကူပစ္စည်းတွေကိုထိုင်းတာဝန်ရှိသူတွေနဲ့တွဲဖက်ပြီးထောက်ပံ့ပေးနေတယ်လို့ပြောရေးဆိုခွင့်ရှိသူကစီတာရိုချနာခွန်ကပြောဆိုပါတယ်ထိုင်းနိုင်ငံဘက်မှာယာယီခိုလုံနေတဲ့ဒုက္ခသည်တွေဟာ 8,000 လောက်ရှိတယ်လို့နိုင်ငံတကာကြက်ချင်နေအဖွဲ့ဖြစ်တဲ့ IRC ကလည်းပြောဆိုထားပါတယ်မြန်မာနိုင်ငံဘက်ကစစ်ပွဲတွေကြောင့်ထွက်ပြေးလာရတဲ့ဒုက္ခသည်တွေအတွက်ထိုင်းအစိုးရအနေနဲ့စေဝါနဲ့အစားအစာတွေတည်ယူခွင့်ပြုတာလောက်တင်မကဘဲတိတက်ပုံမှုလှုပ်ဆောင်ဖို့လိုအပ်တယ်လို့လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ဖြစ်တဲ့ Human Rights Watch အဖွဲ့ရဲ့အာရှရေးရာညွှန်ကြားရေးမှူး Faye Robertson ကလည်းပြောဆိုပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလကစလို့ကရင်ပြည်နယ်လေးကေကော်ဒေသအပါအဝင်ကရင်ပြည်နယ်အတွင်းအာဏာသိမ်းစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုအပါအဝင်ထိုးစစ်တွေကြောင့်ဒေသခံအရသားတွေထောင်ထဲချီထွက်ပြေးခဲ့ရတာဖြစ်ပါတယ်
2022ခုနှစ်နှစ်ဆန်းပိုင်းကစပြီးထိုင်းနိုင်ငံနဲ့တရားဝင်မှုရောက်တဲ့မြန်မာနိုင်ငံသား400ကျော်ဖမ်းခံရတယ်လို့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားအများအရေးဆောင်ရနေတဲ့အဖွဲ့ကပြောပါတယ်။စံခဘူရီချင်းမိုင်းချင်းရိုင်းရနောင်းချွန်ဖွန်တက်ကန်ချနာဘူရီပရာဂျုတ်ခီရီကန်စတဲ့ထိုင်းနိုင်ငံတွေကပြည်နယ်တွေမှာဒီနှစ်ဆန်းကစပြီးဖမ်းခံသူက400ကျော်ရှိနေတာပါ။မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေကြောင့်ထိုင်းနိုင်ငံဘက်မှာအလုတ်ကန်ခွင့်လန်းတွေရှာဖွေဖို့အတွက်တရားမဝင်လမ်းကြောင်းတွေကလည်းဝင်ရောက်နေကြတာဖြစ်ပါတယ်။မြန်မာနိုင်ငံကိုဝင်ရောက်ထိုင်းဘက်ဝင်ရောက်သူတွေဟာခြေလင်းခီးနဲ့လာကြတာပါ
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးဆယ်လအကြာမှာစားနပ်ရိက္ခာမလုံလောက်တဲ့လူဦးရေဟာတဟုန်တိုးတက်လာနေတယ်လို့ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအဖွဲ့ကြီးဖြစ်တဲ့ WFP ကပြောဆိုပါတယ်။စားနပ်ရိက္ခာမလုံလောက်တဲ့အခြေအနေတွေကြောင့်2022ခုနှစ်အတွင်းမှာအကူအညီတွေနှစ်ဆတိုးပြီးလူဦးရေ4,000ကျော်အတွက်စားနပ်ရိက္ခာတွေကိုထောက်ပံ့သွားမယ်လို့လည်း WFP ကတောက်ကြနေမှာသတင်းထုတ်ပြန်ခဲ့ပါတယ်။ပြီးခဲ့တဲ့2022ခုနှစ်အတွင်းရရှိခဲ့တဲ့ရန်ပုံငွေကလူ3,000ကျော်ကိုထောက်ပံ့နိုင်ခဲ့ပြီးအခုလာမယ့်6လအတွင်းစားနပ်ရိက္ခာထောက်ပံ့ဖို့ရန်ပုံငွေ 62.4 သန်းလိုအပ်လိမ့်မယ်လို့ WFP ကပြောဆိုထားပါတယ်ခင်ဗျာ
။
စနေနေ့မနေ့ကင်းထိတ်တန်းရောက်မြန်မာနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုဇော်မိုးကျော်တို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုအရင်ဦးဆုံးဇက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်ပြည်တွင်းပြည်ပကနေကန့်ကွက်မှုတွေကြားမှာပဲမြန်မာနိုင်ငံကိုရောက်လာတဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆင်ရဲ့ခီးစဉ်ဟာမြန်မာအရေးအာဆီယံရဲ့ကြိုးပမ်းမှုတွေကိုထိခိုက်နိုင်တယ်လို့တကြွလှုပ်ရှားသူတွေနဲ့လူ့အခွင့်အရေးအဖွဲ့တွေကသတိပေးလိုက်ကြပါတယ်။နှစ်ရက်ကြာခီးစဉ်အစတောက်ကြနေမှာပဲမြန်မာစစ်ကောင်စီအကြီးအကဲနဲ့တွေ့ဆုံခဲ့တဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ခီးစဉ်ပေါ်အမြင်တွေကိုတော့စူးစီးတင်ပြထားတာနားဆင်ပါခင်ဗျာ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းပထမဦးဆုံးအကြိမ်နိုင်ငံခေါင်းဆောင်တူအဖြစ်ရောက်လာတဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့ခီးစဉ်ပထမနေ့မှာပဲစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ပါတယ်။ဆရာနာသိမ်းပြီးနိုင်ငံရေးအကြတဲ့တွေနဲ့လက်နက်ကင်ပဋိပက္ခတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံမှာတက်ဆိုင်သူတွေနဲ့တွေ့ဆုံခွင့်မရဘဲတွားရောက်တဲ့ခီးစဉ်ဟာအကျိုးမရှိနိုင်ဘူးလို့နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားအဖွဲ့တစ်ခုဖြစ်တဲ့ HRW အာရှရေးရာညွှန်ကြားမှု Faye Robertson က VOA ကိုပြောပါတယ
်။ By going there without a meeting with Suchi, without a meeting with Min Myint,It's a fundamental problem.
ဒေါ်အောင်ဆန်းစုကြည်ဥဝင်းမြင့်တို့နဲ့မတွေ့ဘဲသွားတာကအခြေခံပြဿနာပါ။ဒါကဟွန်ဆန်းအနေနဲ့နိုင်ငံရေးသဘောထားကွဲပြားနေသူတွေတဲကတစ်ဖက်ကိုပဲစကားပြောဖို့စစ်အာဏာပိုင်တွေနဲ့အပေးယူလုပ်တဲ့သဘောမျိုးဖြစ်နေပါတယ်
။2022ခုနှစ်မှာအာဆီယံရဲ့အလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့ကမ္ဘောဒီးယားနိုင်ငံအနေနဲ့အခုခီးစဉ်ကြောင့်မြန်မာအရေးအာဆီယံရဲ့ကြိုးပမ်းမှုတွေကိုထိခိုက်မှာစိုးရိမ်မှုတွေလည်းထွက်ပေါ်နေတာပါ။အခုခီးစဉ်ဟာအာဆီယံကိုကိုးစားပြုတဲ့သဘောမဟုတ်ပဲနိုင်ငံခေါင်းဆောင်တူအနေနဲ့တွားရောက်တာဆိုပေမဲ့တယောက်မှုတွေရှိလိမ့်မယ်လို့အကဲခတ်တွေခံမှန်းနေကြပါတယ် NUG အမျိုးသားညီညွတ်ရေးအစိုးရကခံထားတဲ့အာဆီယံဆိုင်ရာတာဝန်ကြီးဦးဘိုလှတင်ကတော့အခုခီးစဉ်ဟာအာဆီယံရဲ့ယက်တီချက်ကိုထိခိုက်စေတယ်လို့သုံးသပ်ပါတယ
်စစ်ကောင်စီရဲ့ခေါင်းဆောင်မင်းအောင်နိုင်ကိုထိတ်တန်းအာဆီယံခေါင်းဆောင်တယောက်အနေနဲ့တိမတ်ပြုမှုမရှိတယ်လို့သူတို့နဲ့တစပွဲတည်းထိုင်ပြီးတော့ဆွေးနွေးဆုံးဖြတ်ပိုင်ခွင့်ညီရုပ်သိမ်းထားခဲ့တယ်ဆိုတော့အလုံးသိပဲဖြစ်ပါတယ်။အဲ့ဒါကိုအခုလက်ရှိ လေကျဥက္ကဋ္ဌအသစ်ဖြစ်လာတဲ့မစ္စတာဟွန်ဆန်ကလေကျဥက္ကဋ္ဌအနေနဲ့သွားတယ်လို့မတုံ့ပြန်မယ်လို့သွားတဲ့ခီးစဉ်ထဲမှာဒီအာဆီယံရဲ့ 5 point consensus နဲ့ပတ်သက်လို့လည်းပြောတာဆိုတာဆွေးနွေးတာတွေတွေ့ရတဲ့အခါကျတော့ဒီလိုဆောင်ရွက်တာဟာဖြင့်အာဆီယံဟိုဒလက်ရှိယက်တီချက်တီကိုမစ္စတာဟွန်ဆန်ကချိုးဖောက်ပြီးတော့ဆောင်ရွက်နေတယ်လို့ကျွန်တော်တို့သုံးသပ်မှာဖြစ်ပါတယ်
။အာဆီယံလက်ချောင်းဥက္ကဋ္ဌကမ္ဘောဒီးယားနိုင်ငံအနေနဲ့မြမရေးအာဆီယံအသင်းကချမှတ်ထားတဲ့ဘုံသဘောတူညီချက်တွေကိုအကောင်အထည်ဖော်ဖို့နဲ့အာဆီယံအထူးကိုယ်စားလှယ်မြန်မာနိုင်ငံကိုတွားရောက်ပြီးတက်ဆိုင်သူတွေအားလုံးနဲ့တွေ့ဆုံနိုင်အောင်ကြိုးပမ်းဖို့အမေရိကန်နိုင်ငံသား၏ဝန်ကြီးဌာနကလည်းဟွန်ဆင်ရဲ့ခရီးစဉ်အစမှပဲတောက်ကြနေက VOA ကိုပြောပါတယ်။ဒီလိုတိုက်တွန်းမှုတွေကိုအကောင်အထည်ဖော်တာမျိုးဟွန်ဆင်ရဲ့ခရီးစဉ်အတွင်းမတွေ့ရသေးတာကစိုးရိမ်ပွဲရာဖြစ်စေတယ်လို့ HRW အာရှရေးရာညွှန်ကြားရေးမှူးဖေရိုဘတ်ဆန်ကပြောပါတယ
်။ We are concerned that this trip is being done in a way that will undermine the ASEAN consensus that there needs to be progress on the 5 point consensus that Min Aung Hlaing agreed with ASEAN.
ဘူဂျိုမူဂျီမင်းအွန်လိုင်းလက်ခံထားတဲ့ ASEAN ရဲ့ဘုံသဘောတူညီချက်၅ရပ်ကိုအကောင့်ထည့်ဖော်ရမှာတိုးတက်မှုရဖို့လိုအပ်နေချိန်မှာအခုခီးစဉ်ကြောင့်ထိခိုက်မှာကျွန်တော်တို့စိုးရင်ရပါတယ်စစ်စဆွေးနွေးမှုအတွက်လမ်းပွင့်လာတာမျိုးဒေါအောင်ဆန်းစုကြည်နဲ့တခြားလူတွေတွဲခွင့်ရတာမျိုးမရှိဘဲနဲ့သွားတာမျိုးကတော့အာဆီယံရဲ့ကြိုးပမ်းမှုတွေကိုထိခိုက်စေပါတယ်
။ဝန်ကြီးချုပ်ဟွန်ဆင်နဲ့မြန်မာစစ်ကောင်းဆောင်တွေ့ဆုံမှုပြီးပူးတဲ့ကြေညာချက်တစ်စောင်ထုတ်ပြန်ရမှာမြန်မာပြည်သူတွေအကျိုးစီးပွားကိုရှေ့ရှုပြီး2022ခုနှစ်နှစ်ကုန်ပိုင်းထိမြန်မာစစ်တပ်ကတိုင်းသားလက်နက်ကင်အဖွဲ့တွေနဲ့အပြည့်ရထားမှဖြစ်တယ်လို့တိုင်းသားတွေဘက်ကလည်းအပြည့်ရထားဖို့စစ်ကောင်စီကတောင်းဆိုလိုက်တဲ့အပေါ်ဝန်ကြီးချုပ်ဟွန်ဆင်ရဲ့အဖွဲ့ကအားပေးထောက်ခံကြောင်းဖော်ပြထားပါတယ်မြန်မာပြည်ငြိမ်းချမ်းရေးတကယ်ရလာဖို့ဆိုရင်ဒီလိုအပြည့်ရပါတယ်လို့ပြောလိုက်ရုံနဲ့မပြည့်စုံနိုင်ဘူးလို့ NUG ခန့်အာဆီယံတန်မကြီးဦးဘိုလှတင်းကထောက်ပြပါတယ
်ကျွန်တော်ပြည်သူလူထုတဦးချင်းရဲ့ဒီမိုကရေစီနဲ့လူအခွင့်အရေးတို့တရားမျှတမှုတို့ဒါတွေရှိမှသာလျှင်ကျွန်တော်ပြည်တွင်းငြိမ်းချမ်းရေးဆိုတာတည်တတ်နိုင်မှာဖြစ်ပါတယ်အာဏာရှင်နှစ်ယောက်တွေ့ဆုံဆွေးနွေးလိုက်ရုံနဲ့လည်းပဲပြည်တွင်းငြိမ်းချမ်းရေးမရနိုင်သလိုဒီအပြစ်ခတ်ရဆဲထားတဲ့အဖွဲ့အစည်းတွေနဲ့အာဆီယံရဲ့အထူးကိုယ်စားလှယ်ပေးတွေ့လိုက်တာနဲ့လည်းပဲဒါဟာပြည်တွင်းငြိမ်းချမ်းရေးအတွက်ကိုအင်မတန်ကောင်းတဲ့လမ်းလာဖြစ်သွားပြီလို့ကျွန်တော်ပြောလို့မရနိုင်ဘူးလို့ပြောချင်ပါတယ်ခင
်ဗျ။ဝန်ကြီးချုပ်ဟွန်ဆင်ရဲ့ခီးစဉ်ကိုမြန်မာနိုင်ငံဒေသတချို့မှာကန့်ကွက်ဆန္ဒပြတာတွေရှိပြီးမြန်မာနဲ့ကမ္ဘောဒီးယားအရက်ဖက်လူအဖွဲ့အစည်းတွေ AI HRW APHR စတဲ့ဒေသအတွင်းလူအခွင့်အရေးအဖွဲ့တွေကလည်းဝေဖန်ကန့်ကွက်ထားကြပါတယ်ခင်ဗျာ။ပြည်ရင်းမြန်မာပိုင်းရဲ့စနေနေ့မနေ့ခင်းအစီအစဉ်တွေကိုသရရှင်တွေကြည့်ရှုနားဆင်နေရတာဖြစ်ပါတယ်ခင်ဗျာအခုတခါတော့ရင်းမပင်မြို့တဝက်ကတိုက်ပွဲအခြေအနေအကြောင်းကိုတင်ပြပါမယ်စကိုင်းတိုင်းရင်းမပင်မြို့နဲ့အနီးတဝက်ကျေးရွာတွေဘက်မှာမနေ့မနေ့ပိုင်းတွေကစစ်ကောင်စီတပ်နဲ့ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကြားမှာထိတွေ့တိုက်ပွဲတွေဖြစ်ကြပါတယ်တေပင်ကန်ကျေးရွာနားမှာတိုက်ပွဲပြင်းထန်တယ်လို့ပြည်သူ့ကာကွယ်ရေးအဖွဲ့ဘက်ကပြောပါတယ်ကျေးရွာတချို့မှာစစ်ကောင်စီတပ်ကဝင်ရောက်ရှာဖွေရှင်းလင်းမှုတွေလုပ်ခဲ့တာကြောင့်ရွာသားထောင်ကျော်ထွက်ပြေးနေရပါတယ်။မြန်မာပြည်တွင်းကပေးပို့လာတဲ့ဒီသတင်းကိုတော့မဆုမွန်ပြောပြပေးပါအောင်ဗျာ
။စကိုင်းတိုင်းဒေသကြီးရင်းမပင်မြို့နယ်ကကျေးရွာတချို့မှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေတောက်ကြနေမနက်ပိုင်းကတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။စစ်ကောင်စီတပ်တွေကရင်းမပင်မြို့ဘက်ကိုဝင်ရောက်ပစ်ခတ်ခဲ့ပြီးမြို့ပြင်ကျေးရွာတွေဘက်ကိုနေမြေရှင်းလင်းရမှာတော့ဖိုးဝင်းတောင်အင်ဂျင်တောင်ကြားတဲပင်ကန်ကျေးရွာနားမှာဖြစ်ခဲ့တဲ့တိုက်ပွဲကပြင်းထန်ခဲ့ပါတယ်လို့ရင်းမပင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဝင်တဦးက VOA ကိုအခုလိုပြောပြပါတယ်
။မနက်ပိုင်းတုန်းကဒီတပ်မစစ်ကောင်စီကဒီကျွန်တော်တို့ရင်းမပင်မြို့ရဲ့အခြေဘက်မှာရှိတဲ့မြို့တွေရွာကိုဝင်ရောက်ပြီးတော့ဝင်နောက်ခဲ့တယ်ပေါ့ဗျာ။အဲ့မှာဒေရင်ချို့လည်းဖြတ်ပြီးတယ်လို့ကျွန်တော်တို့သတင်းရတယ်။လက်ရှိနေသားကတော့ကျွန်တော်တို့ဒီတပ်မစစ်ကောင်စီကအိမ်မဲ့ရသားပြည်သူတွေကိုသာကံဖြစ်ပေါ့နော်ဒီရာတိုင်းဖြစ်ပေါ်ပြီးတော့ရသားပြည်သူကချိုးဖန်းခံလို့ပဲကျွန်တော်တို့ကြားပါတယ်လက်ရှိတိုက်ပွဲကဟိုပြည်ညီမှုမရှိတဲ့ခါကျတော့လက်ရှိဖြစ်နေတဲ့တိုက်ပွဲအပေါ်မှာပြောဖို့တော့နည်းနည်းခက်တယ်ခက်တယ်ဆိုတာကကျွန်တော်တို့ PDL ရဲ့အခြေအနေပေါ့ဗျာနောက်ပြီးအင်းမဲ့ရသားပြည်သူရဲ့အခြေအနေပေါ့နော်လက်ရှိနေသားမှာကတော့ဒီအကြမ်းမဲ့စစ်ကောင်စီနဲ့ပေါ့နော်ကျွန်တော်တို့ဒီ CNCD ရဲ့ကုအောင်အဖွဲ့တွေတိုက်ပွဲကြောင့်ကျွန်တော်တို့ဒေသခံတွေကတော့ဒီ ONS ကပါပြီးဆက်ပြေးနေရတဲ့အခြေအနေပေါ့ဗျာအဲ့တော့လက်ရှိ ကျွန်တော်တို့ဒီအကြမ်းဖက်စစ်ကောင်စီကတပ်ပင်ခံရွာနှမ်းကိုရောက်သွားပြီ။အဲ့မှာလည်းကျွန်တော်တို့တိုက်ပွဲတွေဆက်ဖြစ်နေတယ်။လက်ရှိဒီနေ့တိုက်ပွဲကတော့တော်တော်ပြင်းထန်နေတယ်။သူတို့ဘက်ကလည်းအထိကဲကြဆုံးနေရှိတယ်။ကျွန်တော်တို့ဘက်ကတော့အထိကဲကြဆုံးမှာတော့အခုချိန်ကြီးအောင်ကျွန်တော်စီကတော့ရောက်လာတာတော့မရှိသေးဘူး
။ရွာသားဘယ်နှစ်ယောက်ဖမ်းဆီးခံသွားရတယ်လဲဆိုတာကိုတော့အတိအကျကြမသိရသေးပါဘူး။ရင်းမပင်မြို့နယ်ကောင်းစင်ရွာကစိတ်ကျမ်းမာရေးမကောင်းတဲ့အမျိုးသားတဦးကိုစစ်ကောင်စီတပ်တွေကပြစ်တက်ပြီးတော့နေအိမ်မှာမီးရှို့သွားတယ်လို့လေဒေသခံတဦးကပြောပြပါဗျ။မနက်9နာရီဝန်းကျင်လောက်ခရေကရင်းမပင်ဘူးတလင်းပလဲကဏီစတဲ့နေရာတွေမှာဖုန်းလိုင်းနေနဲ့အင်တာနက်လိုင်းတွေအားလုံးပြတ်တောက်ခဲ့ပေမဲ့ညနေပိုင်း3နာရီဝန်းကျင်လောက်မှာတော့ဆက်သွယ်ရေးလိုင်းတချို့ပြန်ပြီးအသုံးပြုလို့ရတယ်လို့သိရပါဗျ။စစ်ကောင်စီတပ်တွေဝင်ရောက်လာချိန်မှာဖုန်းလိုင်းတွေပြတ်တောက်နေခဲ့တာဖြစ်ပါတယ်။လက်ရှိရင်းမပင်မှာဖြစ်နေတဲ့တိုက်ပွဲကြောင့်တိုက်ပွဲဖြစ်ပွားရာနေရာနဲ့အနီးဝန်းကျင်မှာရှိကြတဲ့ကျေးရွာ၅ရွာလောက်ကဒေသခံရွာသားတွေအားလုံးအိုးအိမ်ဆွန့်ခွာပြီးထွက်ပြေးနေကြရပါတယ်။စစ်ဘေးတန်းရှောင်နေကြရသူအရေအတွက်ကထောင်ထဲချီနေပြီလို့စစ်ရှောင်တွေကိုကူညီဆောင်ရွက်ပေးနေတဲ့ရင်းမပင်မြို့နယ်ကဆရာတော်တပါးကလည်းမိန့်ပါတယ်
။စစ်ဘေးချော်လာလောလောဆယ်မှာဘုန်းဘီတော်မှာတရားဝင်နေရာနေရာမိသားရှိတယ်ဒီကမာ။နောက်ဒီဘက်မှာဆိုရင်လည်းအမီနာကရွာရွာကြီးတွေမှာလည်းအဲ့ရဲ့ရွာလူတွေပြေးလာနေရတဲ့ဓာရီရှိတယ်ဒီကမှာလူရေကားဘုရင်ရွာတွေရဲ့လူတွေနဲ့တမကြီးနေစေတော့တုံးတော့လောက်တော့လောက်တော့ရှိမှာရွာမှာရှိတဲ့လူတွေလည်းထော်ပြေးတိတ်ဆောင်နေရတဲ့အားလုံးတွေနဲ့ဘိုးဘိုးနဲ့တန်းနိုင်တဲ့နေရာတွေပူညီပေးနေရပါတယ်ဒီကမှာ
ရင်းမပင်မြို့နယ်ထဲမှာဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားမှာတိုက်ပွဲတွေဖြစ်နေတဲ့အတွက်အဲ့ဒီနားမှာရှိတဲ့ရွာတွေကိုစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်နေတာဖြစ်ပါတယ်။ဒီလိုတိုက်ပွဲတွေတစ်ဖက်မှာဖြစ်နေသလိုရင်းမပင်အရှိရန်နဲ့ဆလင်းကြီးမြောက်ချမ်းကရွာပေါင်းစုံစုပေါင်းဆန္ဒပြပွဲလည်းရှိခဲ့ပါတယ်။ဆရာနာသိမ်းမှုကိုစန့်ကျင်ကန့်ကွက်တာအပြင်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ရဲ့ခီးစဉ်ကိုကန့်ကွက်တဲ့အနေနဲ့လည်းဆန္ဒပြသူ၁၀ခန်းလောက်ခြိတက်ဆန္ဒပြခဲ့ကြပါတယ်ရှင်။
မဆုမွန်ပြောပြသွားတော့ခင်ဗျာပြီးခဲ့တဲ့2021ခုနှစ်အတွင်းမှာဒီ KNU ရနေမြေ9ခုရှိတဲ့ထဲမှာ6ခုမှာဆိုလို့ရှိရင် KNU တပ်တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲပေါင်း 3,000 ကျော်ဖြစ်ခဲ့ပြီးလက်ရှိအခြေအနေထိတော့စစ်ဘေးရှောင်နေရသူ 9,000 လောက်ထွက်ပြေးနေရတယ်လို့ဇန်နဝါရီလ9ရက်နေ့မှာထုတ်ပြန်တဲ့ KNU ရဲ့နှစ်ချုပ်အစီရင်ခံစာမှာဖော်ပြပါတယ်လက်ရှိမှာလည်း၄ကုကောတဝိုက်မှာစစ်ကောင်စီဘက်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အတွက်ဆက်ပြီးတော့ဒီတိုက်ပွဲတွေရှိနေအောင်မယ်လို့ KNU ကသုံးသပ်ပါတယ်။မအေးမာကသတင်းပေးပို့ပါတယ်ဗျာ
။စစ်ကောင်စီကအာဏာသိမ်းလိုက်ပြီးကတည်းကကရင်မျိုးသားအစည်းအုံတပ်မ9ခုရှိတဲ့အထက်မှာတပ်မ6ခုမှာတိုက်ပွဲပေါင်း 3,000 ကျော်ဖြစ်ခဲ့ပြီးစစ်ဘေးရှောင်ဒုက္ခသည်တွေတောင်းတဲ့ချီပြီးထွက်ပြေးနေရတယ်ဆိုပြီးကရင်မျိုးသားအစည်းအုံ KNU ကဇန်နဝါရီလ9ရက်နေ့မှာနှစ်ချုပ်အစည်းအဝေးခန်းစာထုတ်ပြန်ခဲ့ပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ15ရက်နေ့ကနေစတင်ခဲ့တဲ့ကရင်ပြည်နယ်မြဝတီခရိုင်၄ K ကော်နဲ့အနီးတဝိုက်ကတိုက်ပွဲတွေကလည်းဆက်ရှိနေပြီးဒီကနေ့မှပဲစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရှိနေကြောင်းကရင်မျိုးသားအစည်းအရုံးရဲ့နိုင်ငံရေးဌာနပြောရေးဆိုခွင့်ရှိသူဖရိုစောတော်နီကအခုလိုပြောပါတယ်
။ဒါကတော့နေ့တိုင်းကိုပြင်တာပဲလက်နက်ကြီးတွေလည်းပြင်တာပဲအဲဒါဒီနေ့ပဲနောက်ပြီးတော့တိုက်ပွဲပြန်တော့ငင်သွားဘူးအလားအလာသိမရှိဘူးဆိုတော့တက်တရားလဲတိုးပြင်းတိုးကျွန်တော်ပြောတဲ့ဥစ္စာကျွန်တော်တို့ပြောနေတယ်ဟိုတက်တည်ရုပ်ပါဆိုတော့ဒီလိုဒီလိုနည်းနည်းတက်နဲ့ပြန်ခွာတာတော့ရှိတယ်ဟိုကဟိုဟိုပြောစရာပြောစရာဆိုရင်တော့ဥစ္စာပေါ့ဟိုသုံးပေတကယ်အဲ့လောက်ပဲရွှေ့နေတာတော့ရှိရှိမှာပေါ့ဒါပေမဲ့တကယ်လည်းကျတော့အဲ့လိုမျိုးလုံးဝမရှိဘူးဟိုတကယ်တက်ကိုရုပ်တဲ့အနေထားမှာလုံးဝမရှိတဲ့အခါကျတော့အဲ့လိုဒီတက်ကဆက်ဖြစ်မှာပဲလေ
တနည်းအတွင်းမှာနှစ်ဖက်ထိတွေ့တိုက်ပွဲပေါင်း 3,000 ကျော်မှာစစ်ကောင်စီဘက်ကတပ်ဖွဲ့ဝင် 2,000 ကျော်တေဆုံးပြီး KNU ဘက်ကလည်း 42 ဦးတေဆုံးခဲ့တယ်ဆိုပြီးအသေးစိတ်ထုတ်ပြန်ခဲ့ပါတယ် KNU ရဲ့ပြောခွင့်ရဖရိုစောတော်နီကတော့ဒါဟာတပ်မအသီးသီးကပေးပို့တဲ့ဂျင်းနန်းတွေရအတီးပြုတ်ထုတ်ပြန်လာလို့လဲဆိုပါတယ်
အဲ့ဘာဖြစ်လဲဆိုတော့ကျွန်တော်တို့အတီးပြုတ်လဲရတယ်လေဒါဟုတ်တာကျွန်တော်တို့မြင်တင်တဲ့ရတဲ့သူချင်းကျွန်တော်တို့ဟုတ်တာဒီတပ်မခံနေရနေပုံမှန်တက်လာတဲ့ဟိုစားချင်းတဲ့သတင်းတွေကိုအချစ်ပြုလို့ကျွန်တော်တို့ဖော်ပြတာဖြစ်တယ်။အဲဒါကြောင့်မတားတရားဝင်ဖြစ်တယ်
။တက်ကောင်စီဘက်ကတော့ကရင်ပြည်နယ်အတွင်းတိုက်ပွဲတွေနဲ့ပတ်သက်လို့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုချိုးဖောက်လို့တိုက်ပွဲဖြစ်တာဆိုပြီးပြောဆိုခဲ့ပြီးကြီးမားတဲ့တိုက်ပွဲမဖြစ်ခဲ့ဘူးလို့လည်းပြောဆိုလို့ရှိပါတယ်။ပြီးခဲ့တဲ့နှစ်မတ်လနဲ့ဒီဇင်ဘာလထဲမှာတက်မာ9နဲ့တက်မာ6နဲ့မြေတွေမှာဖြစ်ခဲ့တဲ့နှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကလေရင်နဲ့ဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့တဲ့အတွက်စစ်ဘေးရှောင်တွေတောင်းတဲ့ချီပြီးထွက်ပြေးခဲ့ရပါတယ်။ပ ဒီကတဲ့နေ့အတွင်းမှာကယန်ယူတက်မာကမုထရခရိုင်မှာနှစ်ဖက်တိုက်ပွဲတွေအများဆုံးဖြစ်ခဲ့ပြီးလက်ရှိမှာဖာပုံခရိုင်နဲ့မြဝတီခရိုင်၄ကောဘက်ကတိုက်ပွဲတွေကြောင့်စုစုပေါင်း၁၆ဒုက္ခတဲ့၅000လောက်ဟာနေရာကိုမပြောင်းနိုင်ကြသေးဘူးလို့လည်းဖရူစော်တော်နီကပြောပါတယ်။ဒီကတဲ့နေ့ပိုင်းမှာဆိုရင်ပြည်သူချင်းတင်းမတော်ဘူးဒီဖာပုံကမှာဖြစ်တဲ့ကိစ္စလည်းအဲ့ဒါလည်း ဒီကြောင့်တိုက်ခိုက်မှုကဖြစ်လာတော့ပူလို့ဖြစ်သွားတာပေါ့နော်ဒီလိုဆိုတော့အဲ့ရှောင်းတွေနော်ဒီဥပီရတာတွေဟိုကနားတော့ကွန်ဖရင့်ဖြစ်လာတဲ့အနေထားကဒီဘက်တောင်ပိုင်းပေါ့နော်ဒီကတမချောင်းနဲ့လိကောဒီသားအနေဆိုတော့အခုရတဲ့နားတော့ပြေးဖို့မလို့တော့ဘူးအဲ့ဒါပြကြတယ်ပြီးခဲ့တဲ့နှစ်အတွင်းမှာကယန်ယူတက်မာကမုထရခရိုင်မှာနှစ်ဖက်တိုက်ပွဲတွေအများဆုံးဖြစ်ခဲ့ပြီးလက်ရှိမှာမုထရခရို Lu Soto Nigasuvare, Nema Soyane, Kian Yurua, Natal Sanakunema, a Pika Yase, Lemma Yi to get up your bee, Natal Sangakunemaro, Denangalo Pika Takamu Yase, the Bordu Sajo, and Siego, Kian Yuga, Lemma Yi to Gavare, Tavi Meki and Utamanga, Nemi Maro, Nema Sitane, Kian Yuruha, and Sie Tobia now by my Titre Pikamuri, Majakanasu to Lupia Bagavare, Second Siga, Anna, they like that. They why not the end in now by Maro. KNU Tama, Konakushi and Ne, Tamaha, Chakuma, Taiwari, Picket, so be KNU, Nicho, see in Kaza, Topian Gavarishim.
Maima ye, the ten people jet, Pidogan, or ye can be named Yau by Situim Yoga, Muslim de Nitane, Girarima, Lanche Trimes, we honor by the Maddai, Layout, Saitu Rajau. Ne ain't a zizan, a pesha, Kayamau, Didagan, Muslim de Suin de Javare. Ye then Uzi Tana, ma, she de Tama Lania, die, Maddai.
ไลท์ไซต์ดาဖြစ်တယ်လို့ဒီစစ်တွေမြို့ကအုတ်ချိုရီမှုယုံကပြောပါတယ်ရန်ကုန်ကလာတဲ့ဒီသတင်းကိုတော့ကိုရဲမွန်ကပြောပြမှာပါရခိုင်ပြည်နယ်စစ်တွေမြို့နယ်တွေကတက်ခဲ့ပြင်ကြေးရအပဝင်မွတ်စလင်ကြေးရတခြားလမ်းတိုးချက်မဲ့ဆိုပြီးတော့တာဝန်ရှိသူတွေကအမှတ်တားတိုင်းတွေလာရောက်စိုက်ထူနေပါတယ်ဒါကြောင့်လမ်းဧရိယာတွေပအဝင်နေတဲ့နေအိမ်တွေနဲ့ဈေးဆိုင်တွေဖယ်ရှားခံရမှာကိုဒေသခ မြေပုံမှာပေါ်ပြထားတဲ့လမ်းအတိုင်းအမှတ်အသားတွေလိုက်ဆိုင်နေရတာဖြစ်တယ်လို့စစ်တွေမြို့နယ်အုပ်ချုပ်ရေးမှူးဦးကျော်လင်က VOA ကိုပြောပါရယ်လမ်း area အတွင်းမှာကျူးကျော်နေထိုင်သူတွေကိုစီးရင်ကောက်ယူပြီးပြည်နယ်အစိုးရကိုတင်ပြမှာဖြစ်တယ်လို့အခုလိုဆက်ပြီးပြောပါရယ်လမ်းကြီ
းကတိုးချဲ့တာမဟုတ်ဘူးဗျသူကစစ်တွေကျွန်တော်တို့စစ်တွေကနေပလင်ပြင်ကြည့်အောင်ပေါ့စုစုပေါင်းဟာလောက်ရှိတာပေါ့ဟို10မိုင်နီးပါးလောက်ရှိတယ်နဲ့တူတယ်ဟုတ်ဟောအဲ့ဟာကိုကျွန်တော်တို့ကလမ်းနယ်တိုင်ကြီးလိုက်ဆိုင်တာလမ်းကြီးကတိုးချဲ့တာမဟုတ်ဘူးအရင်ကရှိပြီးသားလမ်းအကျယ်တွေကသူရေစင်းမြေပုံမှာရှိသူကရှိပြီးသားလေအဲအဲ့ဒီရေစင်းမြေပုံမှာရှိတဲ့လမ်းနယ်အတိုင်းကိုလမ်းနယ်မှတ်တိုင်တွေလိုက်ဆိုင်ဟုတ်ကဲ့ဟုတ်အဲ့ဒါပဲအဲ့ဒါတော့သူကဒီလမ်းနယ်ထဲမှာသူကကျူးနေတဲ့သဘောမျိုးတွေတော့တွေ့ရတာပေါ့နော်အဲ့ဒီကျူးတဲ့စီးရင်နေရာတော့ကျွန်တော်တို့ကတော့စီးရင်ကောက်ပြီးတော့သူပြည်နယ်အစိုးရအဖွဲ့ကိုပဲတင်ပေးမှာပေါ့သူကပေါ့ကျန်တဲ့အပိုင်းနေရာတော့ဒါပြည်နယ်အစိုးရရဲ့ညွှန်ကြားမှုအတိုင်းပဲပေါ့နော်
စစ်တွေပလင်မြင်အထိ10မိုင်လောက်ရှိတဲ့လမ်းတစ်လျှောက်မွတ်စလင်တွေအများဆုံးနေထိုင်တဲ့လက်မချေဂေါ်လော်ဒီဓားပိုင်မှန်စီနဲ့တက်ကြပြင်စတဲ့ကျေးရွာတွေရှိပါတယ်။အာနာပိုင်တွေရဲ့လုံဆောင်ချက်နဲ့ပတ်သက်ပြီးတက်ကြပြင်ဒေသခံသူဖြစ်တဲ့ဦးမောင်လေးကလမ်းချဲ့တာကောင်းပေမဲ့နေအိမ်တွေဖြတ်ခံရမှာကိုတော့စိုးရိမ်နေပါတယ်
။ဒုက္ခရောက်တဲ့နေတွေကလည်းအဲ့ဒါအေးစိုးနေတာလေ
။ဓားပိုင်မွတ်စလင်ကျေးရွာတွေမှာလည်းတာဝန်ရှိသူတွေဘက်ကလမ်းမှတ်တမ်းတွေလာရောက်စိုက်နေတာတွေ့ရှိပြီးအဲ့ဒီထဲမှာနေအိမ်တွေနဲ့ဈေးတွေလည်းပါဝင်နေတယ်လို့ဓားပိုင်ကျေးရွာဒေသခံသူကပြောပါတယ်။လမ်းတစ်ဖက်တစ်ချက်ပေး50အထိလမ်း area ဆိုပြီးတိုင်တွေစိုက်ထားတဲ့အတွက်အိမ်တွေဆိုင်တွေဖြတ်ပေးရမှာကိုစိုးရိမ်နေကြတာပါအ
ိမ်နာဘောအိမ်နာတိမှာတိုင်စိုက်ထားတဲ့ဘောသူတို့ဒီလိုပုံတိုင်းနဲ့ဒီနေ့ station စီပါ station စီတော့မလွင်လွင်လာပြီဟုတ်ကဲ့ဟုတ်ကဲ့ station စီလည်းပါသွားပြီဟောဘောဒီပိုင်းစီလည်းပါသွားမယ်အဲ့ဒါဇီးပါသွားတာလည်းပြောတာမဟုတ်ဘူးဟင်းပါသွားတော့လို့ကျွန်တော်တို့စူးနေကြတာလို့တတာပါ
အခုလိုလမ်း area တတ်မှတ်တဲ့တိုင်တွေလိုက်ဆိုင်ထူနေပြီမဲ့ဘယ်တော့လမ်းကိုတိုးချဲ့ပြင်ဆင်မှာလဲဆိုတာကိုတော့အတိအကျမသိရသေးပါဘူးဒီလိုလှုပ်ဆောင်နေရတွေကိုမေးမြန်းမှုရခိုင်ပြည်နယ်ကောင်စီပြောခွင့်ရဦးလာသိန်းကိုမေးမြန်းမှု VOA ကဆက်သွယ်ခဲ့ပြီမဲ့ဖုန်းလက်ခံဖြေဆိုခြင်းမရှိခဲ့ပါဘူးခင်ဗျာ
ကိုရဲမွန်ဖြစ်ပါတယ်ဗျာမကြခင်မှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပ
ါ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။မင်္ဂလာမနက်ခင်းဖြစ်ကြပါသည်ဗျာ။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တန်ကအခုတရှိထုတ်လွှင့်နေတဲ့ line meter 3249ကနေပဲဒုတိယပိုင်းနိုင်ဝက်ကိုဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်မှာသုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာကဏ္ဍမတိုင်ခင်မှာအမျိုးသမီးကဏ္ဍကိုအရင်တင်ဆက်ကြပါတယ်။ကြရားပြည်နယ်အတွင်းလက်နက်ကင်ပဋိပက္ခတွေကြားကအမျိုးသမီးတွေရဲ့ဘဝကိုပြောပြကြနေတာပါ။ဆရာနာသိမ့်ပြီးနောက်ပိုင်းမှာမြန်မာပြည်တွင်းလက်နက်ကင်ပဋိပက္ခတွေတိုးလာပြီးတော့ဆီပြေဒုက္ခတွေအမျိုးသမီးတွေရဲ့ဘဝကလည်းလုံခြုံမှုပိုပြီးတော့ကင်းမဲ့လာပါတယ်။လက်နက်ကင်ပဋိပက္ခတွေရှိနေတဲ့ကရင်နီခေါ်ကြရားပြည်နယ်ကအမျိုးသမီးတွေကြုံတွေ့နေရတဲ့အခက်အခဲဘယ်လိုရင်ဆိုင်နေရသလဲဆိုတာကို BWU မျိုးသမီးသမဂ္ဂရဲ့တွဲဖက်အတွင်းမှုမတ်ဇူးဘရိုမာကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမက်ခင်ဖြူတွေးကတင်ဆက်ထားပါတယ်ဗျာ There's a path we must choose sometimes Gotta stand up and fight sometimes
အရင်နေသားမို့ကြားတိနေပါမှာပေါ့နော်ဒီအခုဒီမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာကိုမှပဲဒီတိုက်ပွဲတွေပိုဖြစ်လာပြီးတော့ဒီပြည်တွင်းမှာပဲဥယင်စွန်ခွာထွက်ပြေးရတဲ့ဒုက္ခတွေတွေလည်းပိုပြီးတော့များလာတယ်ဆိုတာကိုကျွန်တော်တို့သိရတယ်ပေါ့နော်ဆိုတော့လက်ရှိမှာဒီဒေသဘက်မှာဒုက္ခတွေအမျိုးသမီးတွေဒီလိုဥယင်စွန်ခွာထွက်ပြေးနေရတဲ့အမျိုးသမီးတွေအဓိကဒီရက်ပိုင်းတွေအတွင်းမှာပေါ့နော်သူတို့အဓိကလက်ရှိရင်ဆိုင်နေရတဲ့အခြေအနေသူတို့ကြုံတွေ့ရတဲ့အခက်အခဲဘာတွေရှိနေပါလဲရှင်
အော်ဟုတ်ကဲ့ဟုတ်ဒီကျမတို့ကရင်မီမှာကစစ်စားဖြစ်တာပေါ့နော်ဒီတဲစစ်လို့ပြောရမလားဟိုစစ်ကောင်စီနဲ့ကျမတို့ဒီဖက်ကတော်လိုင်းအင်အားစုတွေနဲ့စပြီးတော့ဖြစ်ကြတာကတော့ဒီမေလာထဲမှာစတယ်မေလာလယ်လောက်မှာစတယ်ဆိုတော့အဲ့ကတည်းကအမျိုးသမီးတွေကတောက်လျှောက်ကြီးလာနေရတဲ့ဟိုလူတွေဖြစ်တယ်ပေါ့နော်သူတို့ကကျမတို့လူငယ်တွေအမျိုးသားတွေများစုရတော့ဒီတော်လိုင်းအင်အားစုထဲမှာပါတဲ့ခါကျတော့ဒီမိကလေးတွေနဲ့ဒီဟိုပြေးလာတဲ့တာဝန်တွေစစ်ပေးဆောင်နေများဆိုတော့အမျိုးသမီးဖြစ်တယ်ဆိုတော့ဟာတွေ့ရတယ်။တပြိုင်နက်တည်းကျမတို့ဒီကိုဗစ်ပြဿနာလည်းရှိတယ်။အဲကြတော့ဒီအမျိုးသမီးတွေဒီကိုဗစ်အောက်မှာလည်းဒီကျမကြီးနဲ့ပတ်သက်ပြီးတော့ပြဿနာရှိတယ်။နောက်တစ်ခုကကြတော့ဗာလဲဆိုရင်ဒီဟိုကိုဝင်ဆောင်အမျိုးသမီးတွေပေါ့နော်အမျိုးသမီးထဲမှာမှကိုဝင်ဆောင်အမျိုးသမီးတွေရဲ့ကိစ္စကလည်းဒါထည့်သွင်းစဉ်းစားရမယ့်ကိစ္စတစ်ခုဖြစ်လာတယ်ပေါ့နော်အမျိုးသမီးဒီကိုဝင်ဆောင်ဒီစစ်ဖေးမှာပြေးလာရင်းနဲ့ဒီကျမရေးဆောင်ရှောက်မှုအပြေဝမရတဲ့ခါကျတော့ဒီကိုဝင်ဆောင်ကလေးမိဖွားရင်းနဲ့အဲ့လိုအသက်ပြေးခရရတဲ့အမျိုးသမီးတွေလည်းရှိတာကိုကျမတို့တွေ့ရတယ်ပေါ့လေဆိုတော့အမျိုးသမီးတွေရဲ့ခြေနေကတော့တော်တော်ဆူဆူဝါပဲလူသားတိုင်းရဲ့အခြေခံလိုအပ်ချက်လိုအပ်တာပြင်ဒီအမျိုးသမီးဖြစ်လို့ပို့ပြီးလိုအပ်တဲ့ဒီကျမရေးဆိုင်ရာကိစ္စတွေရှိတယ်ဒီလိုအပ်နေရပဲအများရှိတာတော့တွေ့ရပါတယ်ဟုတ်
ဆိုတော့ဒီလိုကြုံရတဲ့အခြေအနေတွေကဒါမြန်မာနိုင်ငံမှာဆေးရနာသိမ်းပြီးတော့နောက်ပိုင်းမှာဟိုမျိုးသမီးတွေရင်ဆိုင်ရတဲ့အခြေအနေတွေလို့ပြောတာပါလားရှင်
။အော်ဆရာမဒီလိုတော့ရှိတယ်ပေါ့နော်။အဲတော့ကျမတို့ပြည်နယ်ကဟိုဟာဒီမြန်မာနိုင်ငံမှာဆိုအသေးဆုံးပြည်နယ်ဖြစ်တယ်။နောက်ပြီးတော့တပြိုင်နက်တည်းခွန်ချိုးတိုးတက်မှုနေတဲ့ပြည်နယ်တစ်ခုဖြစ်တယ်ပေါ့လေနော်။ဆိုတော့အဲကြောင့်မလို့ဒီငကူကလေးကတော့ဒီကျမရေးပညာရေးနဲ့တခြားတော့ဒီစီးပွားရေးအခွင့်အလမ်းတွေအစဟိုအခွင့်အလမ်းတွေပါတဲ့ပြည်နယ်တော့ဖြစ်တယ်။တို့တော့လေဒီစက်အာနာသိမှုကြောင့်မလို့ပို့ပြီးတော့ဒီအမျိုးသမီးတွေပေါ်မှာဟိုတက်ရောက်မှုကတော့ပို့ပြီးရှိတယ်ဆိုတာဒါကျမတို့မျက်ဝါးထင်ထင်နဲ့ဖြစ်တယ်ပေါ့နော်အခုလက်ရှိကျွန်တော်တို့တွေ့ရတဲ့အခက်အခဲတွေကတော့ဟိုဒီစက်အာနာသိမှုကြောင့်ပို့ပြီးချက်လာရတဲ့ဟာဖြစ်တယ်တကယ်နဲ့ထဲဒီမှာကျမကဟိုဟာဆက်ဆက်ထဲပြောပြချင်တာကစက်အာနာသိလို့ IDP ဖြစ်သွားလို့ပေါ့နော်စစ်ဖြစ်တဲ့ data မှာရှိတဲ့ကြေးရွာတွေမြို့နယ်တွေကနေပြီးတော့IDB ထဲရောက်သွားလို့ဆိုဆိုကျမပြောတယ်ဒီကျမရေးခက်ခဲကိုဝင်ဆောင်မိခင်တွေတက်ခက်ခဲပြီးတော့ဒီအမျိုးသမီးဆက်ကြောတက်တွေတော့လုံခြုံရေးခက်ခဲတွေလည်းရှိတယ်လို့တချို့ကတော့စစ်တော့မဆောင်လိုက်ရဘူးဒါပေမဲ့တွေ့မှာအဲ့လိုအကြောက်တရားနဲ့ဟိုနေရာကြောင်ရွှေ့နေထိုင်ရတဲ့လူရှိတယ်ဟိုစစ်တိုက်လို့ဆိုတာထက်ကိုလက်နက်ကြီးကြမှာဆိုလို့အမျိုးအိမ်မှာအိမ်လဲဟိုဖက်ရက်ကွက်မှာအိမ်လဲဖက်ရက်ကွက်မှာအိမ်လဲဒီလိုမျိုးလူတွေလည်းအများရှိတယ်ပေါ့နော်ကျောင်းလုံးလုံးရေးပြဿနာတွေအပြင်ကိုနောက်တစ်ခုကဘာလဲဆိုရင်ဒီအမျိုးသမီးဖြစ်လို့ဒီ special နဲ့ပတ်သက်တဲ့အကြံဖတ်မှုတွေပေါ့နော်ဆိုတော့အမျိုးသမီးတွေပို့ပြီးရင်ဆိုင်လာရတာတွေတွေ့ရတယ်နောက်ပြီးတော့အိမ်ကျန်းဖတ်မှုတွေပို့ပြီးများလာတယ်ဆိုတော့ဟာလဲဟိုကတွေ့ရတယ်ပေါ့လေနော်ဟုတ်ဒီအနကူကတော့လည်းအိမ်ကျန်းဖတ်မှုတွေရှိတယ်ဒါပေမဲ့စစ်အာဏာသိမ်းပြီးနောက်ပိုင်းမှာပို့ပြီးစိုးလာတယ်ဆိုတာတွေ့ရတယ်ဆိုတော့ကျမတို့တရားရေးမှန်တိုင်ကဟိုကတိုင်ကြားလို့မရတော့ဘူးကူညီပေးတဲ့ဖွဲ့စည်းရှိတော်များလဲနော် ကျမတို့ဟိုအရင်လိုမျိုးဟိုလွတ်လပ်စွာသွားလာပြီးတော့ကူညီနိုင်တာတွေတိုင်ကြပေးနိုင်တယ်ကျမတို့ရဲ့ဒီရန်တရားတွေနေသွားရခါမှာအကျန်းဖတ်မှုတွေကတော့ပို့ပြီးတော့များလာတယ်ဆိုတဲ့ဟာတော့တွေ့ရတယ်ပေါ့နော်အမျိုးသမီးတွေတော့ဟုတ
်ဟုတ်ကဲ့ပါဆိုတော့ဆိုလိုတာကတော့ဒီဒေသတွေမှာအရင်ကတည်းကအမျိုးသမီးတွေအတွက်တော့အခက်အခဲတွေနဲ့ဟိုအခြေအနေတွေရှိတဲ့နေရာမျိုးဖြစ်တယ်ဒါပေမဲ့ဒီဆရာနာသိမ်းမှုနောက်ပိုင်းမှာတော့ဒီအခြေအနေကပို့ပြီးတော့ဆိုးသွားစေတယ်လို့ပြောတယ်လို့နားလည်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ
့ဆိုတော့သူတို့အတွက်လက်ရှိမှာအတိတ်ကDDD လက်ရှိလောလောဆယ်ပေါ့เนาะအတိတ်ကလိုအပ်ချက်ဆိုလို့ရှိရင်ဘယ်လိုအကူအညီအထောက်ပံ့တွေရအတိတ်ကလိုအပ်နေပါလဲရှင
်ဟုတ်ကဲ့ဟုတ်ကဲ့စမဟိုဟာပေါ့လိုအပ်ချက်တွေကတော့များတယ်ကျွန်တော်တို့နှစ်ပိုင်းခွဲပြောရမယ်ဆိုရင်ဒီရုပ်ပိုင်းဆိုင်ရာနဲ့စိတ်ပိုင်းဆိုင်ရာပေါ့เนาะဆိုတော့ရုပ်ပိုင်းဆိုင်ရာအဖြစ်ဆိုလို့ရှိရင်ဒီမျိုးသမီးတွေကလိုအပ်တာတော့ကျွန်တော်ပြောတဲ့ဒီစားဝတ်နေရေးပေါ့เนาะတို့ဒီ survive လုပ်နိုင်ဖို့အသက်ရှင်ဖို့အတွက်စားဝတ်နေရေးလိုအပ်တယ်နောက်ပြီးတော့အဝတ်စားတွေလိုအပ်တယ်ကျွန်တော်တို့ရှေ့တလောလောကဆိုလို့ရှိရင်ဒီမိုးရင်းကာလမလို့အဲ့လိုမျိုးဟိုဖြစ်သွားတဲ့အနေအထားတွေရှိတယ်အခုဆိုလို့ရှိရင်လည်းလိုပဲပေါ့နော်ကိုဗစ်ကြောင့်မို့ကျွန်တော်တို့ကမ္ဘာကြီးမှာရန်အေးတယ်ဆိုတော့အဲ့ဒါတွေကြောင့်မလို့လိုအပ်တယ်ဟိုရှတ်တာတွေလိုအပ်တယ်ပေါ့နော်ဒါရုပ်ပိုင်းဆိုင်ရာအရဆိုလို့ရှိရင်ဒါဆောက်ပတ်မှုတွေအများကြီးလိုအပ်တယ်နောက်တစ်ခုကဒီသူတို့ဘဝကိုလုံခြုံအာမခံပေးနိုင်မဲ့အဲ့လိုဟိုအဝင်အဝိုင်းတစ်ခုလိုအပ်တယ်ဆိုတော့ဟာကိုတွေ့ရတယ်ပေါ့လေဆိုလိုတာကဥမာအကျန်းဖတ်မှုတွေဖြစ်ရင်တိုင်ကြားလို့ရမယ်ဒါကိုဖြည့်ရှင်းလို့ရမယ်ဟိုနေရာဟိုပတ်ဝန်းကျင်မျိုးလိုအပ်တယ်ပေါ့နော်လုံခြုံမှုပေးနိုင်တဲ့နေရာမျိုးလိုအပ်တယ်ဒါပေမဲ့အခုလိုအာနာသိမ်းတဲ့ခါမှာဘယ်လိုဖြစ်သွားလဲဆိုတော့ခါကြတော့ကျွန်တော်တို့တိုင်ကြမယ်ဆိုလို့ရှိရင်လည်းဒီမှာတော့တိုင်ကြရမလဲဆိုတော့ကျွန်တော်တို့ဒီရန်တရားတွေရှိပေါ့ဒါပေမဲ့စစ်ကောင်စီဘက်ကတော့ CDM လောက်တဲ့ဟိုတရားရုံးတွေတော့ရှိကောင်းရှိနိုင်တယ်ဒါပေမဲ့အဲ့ပေါ်မှာလည်းဒီတရားရုံးနံပါတ်ကျွန်တော်တို့ဘယ်လောက်ထိယုံကြည်စိတ်ချပြီးတော့တိုင်ကြလို့ရနိုင်မလဲပေါ့နော်ဆိုတော့ကျွန်တော်တို့ဒီ BWU ကိုတိုင်ပေါ့လေအခုဆိုလို့ရှိရင်ဒီအင်ဂျင်ဂျန်ဖတ်မှုကြုံနေရတဲ့လူတွေဒီ session မှာကြုံဒီ session ပေါ့နော်ဒီလိမ်မန်းဆိုင်ရာအင်ဂျင်ဖတ်မှုကြုံနေရတဲ့လူတွေနဲ့ကျွန်တော်တို့ကပြောဆိုရလေးရှိတယ်သူတို့နဲ့ပတ်သက်ပြီးတော့စီးဖားလောက်တာတွေရှိတယ်ဒါပေမဲ့ဟိုအခုကတပြည်နယ်လုံးမှာဟိုမလုံခြုံတဲ့နေရာတွေမျိုးဖြစ်နေတယ်ဆိုတော့စီးဖောက်ကဟိုစီးဖားလောက်ပြီးနောက်မှာအကျန်းဖတ်တဲ့ဟိုလူနဲ့ဟိုဘယ်လိုပြောမလဲဝင်နိုင်နေဆိုရင်ဒါမှကျွန်တော်ပြောလဲစီးရဲ့ဟိုအကျိုးဆက်ပေါ့နော်ဆိုတော့စစ်ကြောင့်မလို့ကျွန်တော်တို့ဟိုမြန်မြန်မလုံခြုံတဲ့ခါကျတော့လူတွေမလုံခြုံဘူးဆိုတဲ့ဟာမျိုးကိုဟိုပြောရမှာဖြစ်တယ်စိတ်ပိုင်းဆိုင်ရာရလို့ပြောလို့ရှိရင်တော့ကျွန်တော်တို့ဒီဟိုကသူတို့ရဲ့ဒီစိတ်ပိုင်းဟိုဘယ်လိုပြောမလဲစိတ်ပိုင်းဆိုင်ရာလုံခြုံမှုပေးနိုင်ဖို့အတွက်ဒီအချိန်ကအိမ်ပေါ်မှာလက်လက်ကြီးကြမလဲဘယ်သူကလာဖမ်းမလဲဒီအချိန်ဘယ်သူကငါ့ကိုလာပြီးအကြံဖတ်မလဲဆိုတဲ့ဟာမျိုးတွေမဖြစ်နိုင်ဖြစ်အောင်ပေါ့နော်ဒီ mental နဲ့ပတ်သက်တဲ့စိတ်ပိုင်းဆိုင်ရာနဲ့ပတ်သက်တဲ့ on ကျွန်တော်လုံခြုံမှုပေးနိုင်တဲ့ဟိုကိစ္စတွေအများကြီးလိုအပ်တယ်ပေါ့နော်ဆိုတော့အဲ့လိုမျိုးတော့တွေ့ရပါတယ်ဟုတ်ကဲ့
โอเคအဲ့တော့မဆူရိုလို့ဒီဟိုအမျိုးသမီးအဖွဲ့အစည်းတွေပေါ့เนาะနောက်ဒီဒုက္ခသည်တွေဒီနေပတ်သက်ပြီးတော့ကုညီဆောင်ရွက်နေတဲ့သူတွေအနေနဲ့ကိုသူတို့ရဲ့ဒီလက်ရှိကြုံနေရတဲ့အခက်အခဲလိုအပ်ချက်တွေအပေါ်မှာဘာတွေများကုညီပေးနိုင်ပါလဲဘယ်လဲဘာတွေများဆောင်ရွက်ပေးနိုင်ပါလဲ
အော်ဟုတ်ကဲ့ကျမတို့အနေနဲ့ဆိုလို့ရှင်တော့မြန်မာမျိုးသမီးတမကအနေနဲ့ပေါ့เนาะဆိုတော့ကျမတို့လုပ်နေတဲ့အပိုင်းတွေကတော့နှစ်ခုသုံးခုရှိတယ်တစ်ခုကတော့ဟိုဒီကိုဝင်ဆောင်မျိုးသမီးတွေအတွက်မိဖွားလို့ရအောင်ပေါ့เนาะကျမတို့ဖန်တီးပေးတာရှိတယ်မိဖွားလို့ရအောင်ဖန်တီးပေးတာဆိုတာဒီကျမတို့ဆေးရုံဆိုလို့ရှင်လဲဒါစစ်ကောင်စီတင်ထားတယ်လို့ပြောရမှာပေါ့เนาะဆိုတော့ CDM လို့တက်ဆရာဝန်တွေများတဲ့ခါကျတော့ဆေးရုံကိုဟိုဟာတွားပြနိုင်ဖို့အတွက်ခက်ခဲတဲ့ဒီကွန်ဆောင်မျိုးသမီးတွေအတွက်ဟိုဒီ CDM လုပ်နေတဲ့ဆရာဝန်ဆရာမတွေနဲ့ပြီးလို့ရှိရင်ဒီအပြင်စည်းခန်းတွေနဲ့မိဖွားလို့ရအောင်ကျမတို့စီစဉ်ပေးတာရှိတယ်။နောက်တစ်ခုကတကြံနဲ့တော့ဒီအမျိုးသမီးတွေအတွက်ဒီဟိုပါပေါ့လေဆေးဝါးပေါ့နော်ဆေးဝါးပေါ့ဒီဒါကကွန်ဆောင်မိခင်တွေအတွက်ဒီပါတယ်လို့ထုတ်အမျိုးသမီးတွေအတွက်လည်းပါတယ်ပေါ့နော်လိုအပ်တဲ့ဆေးဝါးတွေကျမတို့ကူညီပံ့ပိုးပေးတာရှိတယ်ဆိုလိုတာအမျိုးသမီးအသုံးဆောင်တွေအပါအဝင်ပေါ့လေတော်တကူတက်ရှင်တဲ့ဟာတွေပါလို့အဲ့ဒါတွေကျမတို့ကုညီပေးရရှိတယ်။နောက်လည်းတပြန်နဲ့ခဲကျမတို့ဘာလုပ်လဲဆိုလို့ရှိရင်ဒီဆေကျော်တက်တွေပေါ့နော်အထူးတစ်ဖြစ်ဒီဆေကျော်တက်ဒီ IDB scan နဲ့မှရှိနေတဲ့ဒီဆေကျော်တက်နဲ့ပတ်သက်တဲ့ဒီဆေကျော်တက်ကျမရေးကိစ္စတွေနောက်ပြီးလို့ရှိရင်ဒီတကူရေးကျမရေးကိစ္စလို့ပဲခြုံငုံပြီးပြောရမလားမသိဆမ်းကျမတို့ပြောတာတော့ဒီဆေကျော်တက်ကျမရေးနဲ့မျိုးပွားချင်းဆိုင်ရာကိစ္စတွေပေါ့နော်ဆိုတော့ဒီလိုမျိုးချင်းနေမှာဘယ်လိုမျိုးကိုဟာကိုဟိုဒီဆေကျော်တက်ဒီမျိုးပွားချင်းဆိုင်ရာကိစ္စတွေအထူးတစ်ဖြစ်တော့ကျမရေးတည်ပြန်ပေးတဲ့ဟာတွေပေါ့နော်ဆိုတော့အဲ့ဒါတွေကျမတို့လောက်တာရှိတယ်တကယ်နဲ့ထဲကျမတို့နိုင်ငံကတော့ဟိုပါပေါ့လေလူအပ်တာကို emergency response လောက်တာကိုလူအပ်နေတာနဲ့တကယ်နဲ့ထဲဒီဟာကိုဟိုကဟိုပြောမယ်ဆိုလို့ရှိရင်ဟိုကကွယ်ချင်းကကုသချင်းတဲ့ထိရောက်တယ်ဆိုလို့ပေါ့နော်ကျမကျွန်တော်နှစ်ဖက်လုံးတော့လောက်တာပေါ့လေဆိုတော့တစ်ဖက်မှာလည်းဒီဟာကို emergency response အနေနဲ့တို့ကိုဟိုဟိုကူညီထောက်ပံ့တဲ့ပုံစံမျိုးကိုကျွန်တော်ဖြည့်ရှင်းတာအပြင်ဟိုဒီဟာတွေဆက်ပြီးမဖြစ်ပွားအောင်နောက်ပြီးလို့ရှိရင်ဒီပုံမှာအော်ဟိုဖြည့်ရှင်းနိုင်အောင်ပေါ့နော်ကိုယ့်ကိုဖြည့်ရှင်းနိုင်အောင်လို့ကျမတို့အတိတ်ပညာပြီးရလုပ်ငန်းတွေလုပ်ပါတယ်ပြီးတော့တပြိုင်နက်တည်းကျမတို့ကဘာလုပ်လဲဆိုလို့ရှိရင်ကျမတို့မှာဒီ high media ရှိတယ်ပေါ့လေနော် BWU မှာလည်းဒီအမျိုးသမီးစောင်းပါးတွေလောက်တဲ့ခါကျရင်ဒီအမျိုးသမီးတွေအတွက် high ကနေပြီးတော့ကျမတို့ advocacy လောက်တာမျိုးတွေဒီအမျိုးသမီးအတန်တွေကိုထုတ်လွှင့်ဖို့ပြယူတာလာရတော့ကျွန်တော်တို့ကတော့တက်နိုင်တဲ့ဖက်ကနေလုပ်နေတာရှိပါတယ်ဟုတ
်ကဲ့ okay သူတို့အထွတ်ကောဥမာဒီနိုင်ငံတကာအကူအညီပဲပြောပြောပါတော့ဒေသအတွင်းနိုင်ငံတွေကအကူအညီတာမျိုးရောအကူအညီရတာမျိုးရှိလားရှင်
ဆိုတော့အဲ့အပိုင်းကတော့ဟိုဘာလဲနည်းနည်းတော့ပြောရခက်မယ်ပေါ့နော်ပြောရခက်မယ်ဆိုတော့ဘာလဲဆိုရင်ကျွန်တော်တို့တည်တလို့ဆိုရင်တော့အခုဆိုတော့ဟိုပြည်သူကနေပြည်သူပဲပေါ့နော် people to people ကနေပဲကူညီတဲ့အတိုင်းတာတွေပုံများတယ်ပြီးလို့ရှင်ပါလို့ရှိနိုင်လဲဆိုဒီအရက်ဖက်ကျွန်တော်တို့လိုမျိုးအရက်ဖက်လူမျိုးအဖွဲ့အစည်းတွေကူညီဆောင်ရွက်နေရတယ်ပေါ့နော်ဒီလူခွင့်ရေးလုပ်ငန်းတွေလုပ်ကိုင်နေတဲ့လူတွေကူညီဆောင်ရွက်နေရရှိတယ်ဒါပေမဲ့ဒီလို INGO ကြီးကြီးမားမားတွေကနေပြီးတော့ဒီအာနာတိန်ဒီနောက်ပိုင်းမှာတချို့ပြန်သွားတဲ့အဖွဲ့တွေရှိတယ်လို့တချို့ဆက်ရှိနေတဲ့အဖွဲ့ကလည်းသူတို့ဒီ project မကုန်ခင်ပြီးတော့လုပ်ငန်းရှိတယ်ပေါ့နော်ဒါပေမဲ့ INGO ကြီးကြီးကနေပြီးတော့ဒီလိုအထောက်ပံ့တဲ့ဒီမှာကူညီနေတဲ့ပုံစံမျိုးကတော့လက်ရှိကရင်းဒီမှာဟိုမရသေးဘူးလို့ပဲပြောရမလို့ဖြစ်တယ်ဆက်မှာ
ဟုတ်ကဲ့ပါရှင်အခုလိုအချိန်ပေးပြီးတော့ဖြေချပေးတဲ့အတွက်လည်းကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ဟုတ်ကျေးဇူးတင်ပါတယ်ဆက်မှာဟုတ်
ဘုရားကတင်ဆက်ချင်တာကတော့သုတဆုံလင်အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာအမေရိကန်ကဆေးရုံတွေမှာကိုဗစ်လူနာတွေနဲ့ပြည့်နှက်နေတာဒီကြောင်းဖွင့်ချိန်ကာလမှာကလေးတွေကိုကာကွယ်ဆေးထိုးပေးဖို့ပြီးတော့ကိုလိုရာဒိုကတော်မီအကြောင်းစာရတွေကိုကိုအောင်တင်ပြထားပါတယ်
ကိုဗစ်ကာကွယ်ဆေးထိုးပြီးသူတွေအနေနဲ့ယောဂါကူးစက်ခံရပြီးဆိုရင်သိပ်ဆိုးရင်စရာမရှိပေမဲ့ကာကွယ်ဆေးထိုးမထားသူတွေအတွက်တော့ဆိုးရင်စရာဖြစ်ပါတယ်ကူးစက်မြန်တဲ့ Omicron virus စတင်ဖြစ်ပွားခြင်းမှာပဲအထူးသဖြင့်ကာကွယ်ဆေးထိုးမထားသူတွေကြောင့်ကျန်းမာရေးစင်တာဆေးရုံတွေမှာဆရာဝန်သူနာပြုအင်အားမလုံမလောက်ဖြစ်မှာကိုပညာရှင်တွေကသတိပေးထားတာပါ Massachusetts ပြည်နယ် Worcester မြို့ကဆေးရုံမှာဆိုရင်လူနာအပြစ်ဖြစ်နေပါပြီ Memorial Medical Center ပြင်းထန်လူနာကုသဆောင် Director Michelle O'Rourke က
were underbedded in central mass as it is for
ဒီနားကဆေးရုံတွေအားလုံးလိုလိုပါပဲဒီဆေးရုံပြင်းထန်လူနာဆောင်မှာပါခရင်မလောက်တော့ပါဘူးအခုအားလိုက်ရလဲပြီးပြီဆိုတော့ကိုဗစ်ကူးစက်တာတွေကလည်းပိုးပြီးတော့များလာတာတွေ့ရပါတယ်မနစ်တုန်းကတော့မိသားစုတွေတိတ်မဆုံးဖြစ်ကြပေမဲ့ဒီနှစ်မှာမိသားစုစုံစည်းကြဖို့ခရီးသွားတွေကလည်းများလာတော့လာမယ့်နှစ်ပတ်လောက်အတွင်းမှာဒီအခြေအနေတိုင်းဆက်ပြီးတော့သွားနေပါလိမ့်မယ်
တကယ်ကတော့နှစ်ကုန်မတိုင်ခင်ကတည်းကဆေးရုံတွေမှာနေရာမရှိတာကြောင့်ဝင်းထဲမှာပဲယာယီရွက်ပင်တဲတွေထိုးပြီးတော့ကုသပေးလာရကနေခုကအဲ့ဒီနေရာတွေပါမကျန်နေရာလို့မရှိတော့တာပါဒါ့ပြင်စစ်ဆေးရမယ့်ကိရိယာမရှိတာကြောင့်လူနာတွေမှာဘလို့ virus ကူးစက်ခံရလဲဆိုတာကိုသိနိုင်ဖို့လဲခက်ခဲနေပါတယ်ပြင်းထန်လူနာကုသဆောင်သူနာပြုမမီဒယ်လိုက
ဆေးရုံတက်ရတာ2လ3လလောက်ကြာပြီကံမကောင်းစွာနဲ့ပဲသူတို့တွေကအများစုကပြန်လည်းမရှိကြပါဘူးကိုဗစ်ဖြစ်ပြီးတော့ဒီလိုဆေးရုံသားတက်ရတဲ့အများစုကလည်းကာကွယ်ဆေးထိုးမထားတဲ့သူတွေဖြစ်တာကိုသတိထားမိပါတယ
်နေ့စဉ်နေ့တိုင်းကိုဗစ်ကူးစက်တဲ့အရေအတွက်စံချိန်တင်များလာချိန်မှာသမ္မတဂျိုးဘိုင်ဒန်အဆိုအရကတော့အမေရိကန်တနိုင်ငံလုံးမှာကိုဗစ်စနစ်စင်တာများပြဖွင့်လှစ်ပေးထားသလိုနေ့စဉ်နေ့တိုင်းထပ်ပြီးတော့တိုးချဲ့ဖွင့်လှစ်နေတယ်လို့ပြောပါတယ်ဆေးထိုးရတဲ့ကာကွယ်ဆေးအပြင်ခုခါတောက်ဆေးတွေလည်းနှစ်ဆတိုးမှယူထားကြောင်းပြောပါတယ်သမ္မတဂျိုးဘိုင်ဒန်က
You know, we've reduced the number of American adults without any shots.
လုံးငယ်တဲ့6လအတွင်းကာကွယ်ဆေးလုံးဝမထိုးတဲ့အမေရိကန်သန်း90လောက်ကနေ35သန်းအထိရှော့ချနိုင်ခဲ့ပါတယ်။အဲ့ဒီ35သန်းလောက်ကကာကွယ်ဆေးမထိုးကြသေးပါဘူး။ရှင်းရှင်းလင်းလင်းထပ်ပြောရရင်အမေရိကန်တွေအားလုံးကိုဗစ်ကာကွယ်ဆေးအဖြစ်ကာကွယ်ဆေးထိုးဖို့အလုံလောက်ရှိနေတာကြောင့်ဆေးမထိုးဖို့ဘလို့အကြောင်းပြချက်မျိုးမှရှိမနေသင့်ပါဘူ
းကိုဗစ်ရှိမရှိစနစ်စင်တာတွေမှာစစ်ဆေးနိုင်တယ်လို့အိမ်မှာကိုယ်တိုင်စစ်ဆေးနိုင်မှုအတွက် test kit တွေလည်းအစိုးရကဝေဖန်ထားပါတယ်ကိုဗစ်နဲ့ပတ်သက်လို့အစီအမံထားမှုတွေအပေါ်အမလို့အမရဖြစ်မိပေမဲ့လည်းတိုးတက်မှုတွေရှိနေကြောင်းသမ္မတဘိုင်ဒန်ကပြောပါတယ်ခင်ဗျာဒီဆမ်းပြီးဆိုရင်ပဲ American ပြည်တော်စုမှာကျောင်းတွေစတင်ပြန်လည်ဖွင့်လှစ်နေပါပြီ။နှစ်ကုန်ပိုင်းမှာ Omicron virus တရက်ကိုလူပေါင်း 4,000 ကျော်ကူးစက်နေတဲ့ New York မြို့မှာလည်းကျောင်းသားတွေကျောင်းပြန်သွားကြတာမှမိဘတွေအတွက်တော့ရရက်မအေးစရာဖြစ်နေပါတယ်။ကျောင်းပိတ်ထားစဉ်ကာလထဲအခုအခါကူးစက်မှုဟာနှစ်ဆပုံများလာတာပါ။ဒီလိုအခြေအနေကြားမှာပဲကျောင်းတွေကိုဖွင့်သွားမှာဖြစ်တယ်လို့ New York မြို့တော်ဝန်တစ်ကပြောထားပါတယ်။ကလေးမိဘဦးဖြစ်တဲ့ Cree Johnson ကအခုလိုပြောပါတယ်
။ Honestly, it's a little...What's the word? It's a little too early to say.
ကုမကျောင်းပြန်ဖွင့်တာဆိုတော့ဘာရီဆက်ဖြစ်မလဲပြောဖို့စောပါသေးတယ်။အလက်ရဲ့ကာလမှာလူတော်တော်များများဖျားကြတာဆိုတော့ Omicron ထပ်ကူးမကူးရဲ့နည်းနည်းစောင့်ကြည့်ဖို့လိုပါတယ်။ကလေးကျောင်းပြန်သွားရတာတော့ဝမ်းသာပါတယ်။တခြားကလေးတွေနဲ့တွေ့လို့ရတာဆိုတော့ကောင်းပါတယ်။ဒါပေမဲ့နားစွင့်ထားဖို့လိုမှာပါ။ စိတ်ပူစရာဖြစ်ပေမဲ့တစ်ချိန်လုံးအိမ်တွင်အောင်းနေစရာမလိုတော့လို့ပါ
ကိုဗစ်ကူးစက်မှုကြောင့်အကြောင်းတွေမှာဆရာဆရာမတွေနဲ့ဝန်ထမ်းတွေအလုံးအလောက်မရှိတာမျိုးမဖြစ်အောင်အစားထိုးဆရာဆရာမတွေအစင်းသင့်ရှာထားတယ်လို့ကျောင်းဝန်နှန်းတွေလည်းလိုအပ်တဲ့အခါမှာအချိန်ပိုင်းစာဝင်သင်ပေးနိုင်အောင်စီစဉ်ထားတယ်လို့နယူးယောက်ပညာရေးဌာနကပြောပါတယ်ကိုဗစ်ရှိမရှိကိုယ်တိုင်စစ်ဆေးနိုင်အောင်လည်းစမ်းသပ်ကိရယာတွေဝင်ငါပေးထားပါတယ်ကျောင်းဝန်နှန်းတူက
We're about to see now because I have a couple myself
that လောက်ဖြစ်မဖြစ်ကြည့်ကြတာပေါ့ကျွန်တော်မှရှိတဲ့နှစ်ခုကိုလည်းသုံးရမှာပါအားလုံးကျန်းမာနေပြီးစစ်ဆေးဖို့ပစ္စည်းလူတိုင်းမှရှိဖို့တာဝန်ရှိသူတွေဘက်ကလုပ်ပေးထားဖို့လိုပါတယ်တပတ်နှစ်ကြိမ်တစ်လလုံးစစ်ဆေးမှာဆိုတော့အားလုံးအဆင်ပြေဖို့ပဲမျှော်လင့်ပါတယ်
Omicron virus ဟာလူကိုသိပ်ဒုက္ခမပေးဘူးဆိုပေမဲ့လည်းရောဂါပြင်းထန်တာမျိုးလည်းဖြစ်သွားနိုင်ကြောင်းပညာရှင်တွေကသတိပေးထားပါတယ်။ COVID ကြောင့်ဆေးရုံတက်ရသူတွေရဲ့နှစ်ရာခိုင်နှုန်းဟာကလေးတွေဖြစ်ပါတယ်။ဒါကြောင့်အသက်12နှစ်ကနေ15နှစ်ကြားအရွယ်တွေအပြည့်ကာကွယ်ဆေးတစ်လုံးထပ်ဆောင်ထိုးနိုင်ကြောင်းအစားအသောက်နဲ့ဆေးဝါးကုတ်ကဲရေးဌာန FDA ကခွင့်ပြုထားတာကိုမိဘတွေအနေနဲ့အလေးထားစေခြင်းကြောင့်ထောက်ပြကြပါတယ်။ကလေးအထူးကဆရာဝန် Jennifer Lighter က
You know, it is very upsetting as a pediatric infectious disease doctor to see
COVID ကြောင့်ကလေးတွေဆေးရုံတက်နေတာမြင်နေရတော့ကလေးအထူးကဆရာဝန်တယောက်အနေနဲ့တကယ်ကိုစိတ်မကောင်းဖြစ်မိပါတယ်။တကယ်လို့သာကာကွယ်ဆေးထိုးကြမယ်ဆိုရင်ဆေးရုံတက်ရတဲ့96ရာခိုင်နှုန်းကိုကြိုတင်ကာကွယ်လို့ရပါတယ်။ခက်တာကအမေရိကမှာအသက်5နှစ်နဲ့12နှစ်ကြားကလေး14ရာခိုင်နှုန်းကပဲဆေးထိုးထားရသေးတာပါ။ယောဂရံပြင်းပြင်းထန်ထန်မခံရအောင်ကလေးတွေကာကွယ်ဆေးထိုးပေးဖို့အားစိတ်လှုပ်ဆောင်ဖို့လိုပါတယ်။
အများအပြားကိုယ်အိမ်မှာနေရင်ယောဂကုသကြတာကြောင့်ကာဝယ်ဆေးထိုးခွင့်မရှိသေးတဲ့အသက်9နှစ်အောက်ကလေးရှိတဲ့အိမ်ဒီမှာလူတိုင်းကာဝယ်ဆေးထိုးကြဖို့နဲ့ကိုဝင်ဆောင်တွေအနေနဲ့လဲကာဝယ်ဆေးရောအပြည့်ကာဝယ်ဆေးထိုးပြီးရင်သွေးငယ်တွေကိုကာကွယ်ဖို့သူကတိုက်တွန်းပါတယ်အမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့သတင်းပတ်ကုံရက်ပိုင်းတွေအတွင်းတရက်ကိုလူပေါင်း3သိန်းခွဲလောက်ကိုဗစ်ကူးစက်ခဲ့ပြီးအခုဆိုရင်ကိုဗစ်ကြောင့်သေဆုံးသူ8သိန်းကျော်သွားပါပြီခင်ဗျာဒီဇင်ဘာနှစ်ကိုမိုင်းမှာပဲကိုလိုရာဒိုပြည်နယ်မှာမာရှယ်တော်မီကြောင့်မြေအက6000နဲ့အင်ဂျီ1000လောက်မီးလောင်ကျွမ်းသွားပါတယ်။6တွေ့ရာသီမှာဟာရီကိန်းမုန်တိုင်းလိုလေတိုက်နှုန်းကလည်းတနာ yı 105မိုင်နှုန်းတက်ခဲ့ခဲ့တာကြောင့်ကိုလိုရာဒိုပြည်နယ်လူဗစ်ဗေးမြို့နဲ့ဆူပီရီယာမြို့နီးဝင်းကျင်ကလူများပြားဘေးလွတ်ရာရွှေ့ပြောင်းခဲ့ရပါတယ်။လူဗစ်ဗေးမြို့ကပေါ်လ်ဘီဂျစ်က
Climate change is
နာသီဥတုပေါ်ပြမှုကအခုဖြစ်နေတာပါ။တနေ့နေ့ဒီချင်းချင်းနာဂတ်မှာကျွန်တော်ရမှာမျိုးမဟုတ်ပါဘူးအခုလက်ရှိမှာကိုဖြစ်နေတာပ
ါဒမ်မာမျိုးအနောက်မြောက်ဖက်လူဗစ်ဗေးကလူပေါင်း2000ကျော်နဲ့ဆူပီရီယာကလူပေါင်း13000လောက်ဟာဘေးလွရာတင်းရှောင်ခဲ့ရပါတယ်အမေရိကနောက်ဖက်ချမ်းကတခြားပြည်နယ်တွေမှာလိုပဲ2020အစောပိုင်းကာလတွေအတွင်းကော်လိုရာဒိုမှာမိုးခေါင်ခြောက်သွေ့ခဲ့ပါတယ်မကြုံစဘူးခြောက်သွေ့မှုကြောင့်ရေကာတာနဲ့ဆယ်ပြောင်းတွေလည်းရေရော်နေလာပြီးတော့စိုက်ပျိုးရေးသမားတွေရေခွဲဝေတုံးဆွဲခဲ့ရတာပါအခုလိုခြောက်သွေ့မှုဟာတော်မီလောင်စေဖို့တွန်းအားပေးတယ်လို့လည်းဖြစ်နေပါရဲမိအကြီးကျယ်ကူးဆက်လောင်ကျွမ်းမှုကိုလေ့လာတဲ့ကော်လိုရာဒိုတက်သူကနာတာရှာစတဗရော့စ်က
This kind of event that happens
နေ့ဦးပိုင်းမှာမိုးကောင်းပြီးနှစ်ကုန်ပိုင်းဒီဇင်ဘာမှာမိုးနေသွားတာမျိုးကရာသီဥတုဖောက်ပြန်မှုနဲ့ဆက်ဆက်နေပါတယ
်အိမ်မဲလေအဲ့ဒီဒေသတွေမှာမေနဲ့ဇူလိုင်လအတွင်းမိုးကောင်းပြီးတော့ဆွဆွတာကြောင့်တောတောင်တွေအတွင်းမြက်တွေထူထပ်စွာပေါက်ကြောင်းကမ္ဘာလေရုနဲ့သမုဒ္ဒရာစောင့်ကြည့်လေ့လာတဲ့ဌာနရဲ့အချက်အလက်တွေအရသိရပါတယ်အခြေအနေပိုဆိုးရွားစေတာကတော့နောက်ပိုင်းလတွေမှာမိုးခေါင်သွားတာကြောင့်မြက်တွေဟာခြောက်သွေးပြီးမီးလောင်လွယ်စီဖို့လောင်စာဖြစ်လာတာပါတော်မီကြောင့်လျှက်စစ်တဲ့အပီလိုင်းတွေလည်းပြတ်တောက်ကုန်ပါတယ်ကော်လိုရာဒိုမှာအခုလိုတော်မီလောင်ကျွမ်းအပြီးမှာပဲနှင်းဆယ်လက်မှကျော်ချတာကြောင့်ဒေသခံတွေအနည်းငယ်ရဖို့လဲအခက်အခဲတွေကြုံနေပါတယ်ခင်ဗျ
ဒုတာဆောင်လင်းအမေရိကန်တခွင်အစီအစဉ်ပြီးသွားပြန်တော့သိပ္ပံနဲ့ဤပညာကဏ္ဍကိုဒေါခင်မျိုးသက်ကတင်ဆက်မှာဖြစ်ပါလေဗျာ
ဒီတစ်ပတ်သိပ္ပံနဲ့ဤပညာကဏ္ဍမှာ2022ခုနှစ်ကတည်းကဒီကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေရှော့ချဖို့အတွက်တစ်ကမ္ဘာလုံးကပြင်ဆင်လာကြပါတယ်ဒါနဲ့ပတ်သက်ပြီးတော့ဂျပန်နိုင်ငံအာနဝါသိပ္ပံနဲ့ဤပညာဌာနဒေါက်တာမိုးကျော်သူကိုမေးမြန်းပြီးတော့ဒီတစ်ပတ်သိပ္ပံနဲ့ဤပညာကဏ္ဍမှာသင်ပြပေးပါရစေ။ဒေါက်တာမိုးကျော်သူအခုကဘာကြီးမှာဆိုလို့ရှိရင်ပေါ့နော်ဒီကာဗွန်ဒိုင်အောက်ဆိုက်ကိုသိပ်ပြီးတော့များပြီးတော့ရာသီဥတုကြောင်းလဲမှုတွေအဲဒုက္ခတွေအများများနေပါတယ်။ဒါကြောင့် short ချဖို့2000နဲ့ပြီးခဲ့တဲ့နှစ်ပေါ့နော်2022ခုနှစ်မှာတော်တော်လေးကိုအဲတကဘာလုံးကဆူဆူညံနဲ့ပြောနေကြပါတယ်။ဆိုတော့အခုဒါနဲ့ပတ်သက်ပြီးတော့ပေါ့နော်သိပ္ပံပညာရှင်တွေဘာတွေများလုပ်နေကြလဲချုပ်ပြီးတော့ပြောပြပေးပါ
โอเคခင်ဗျာကြံခဲ့တဲ့နှစ်ကဒီ Glasgow မှာလောက်သွားတဲ့ COP 26မှာဆိုရင်ကပေါ့နော်2050ခုနှစ်မှာကဘာကြီးရဲ့အပူချိန်ကိုဒီစက်မှုလုပ်ငန်းတွေကဘာကြီးမှာမစတင်ခဲ့အပူချိန်ထက်ကိုနော်တက်တာမှာဒီ5 degree centigrade ကို6အောင်ကြိုးစားကြမယ်ဆိုတဲ့ဟာကအုံသဘောတူအများစုသဘောတူညာတယ်ဒီ 1.5 ရောက်ဖို့ဆိုတဲ့ဥစ္စာကတော့ဒီ carbon neutral ပေါ့နော်ထုတ်နေတဲ့လူတွေသုံးနေတဲ့ကဘာကြီးကထွက်နေတဲ့နေ့စဉ်ဖြစ်တဲ့ carbon တွေကိုဒီအခုလူကြီးတိုးတက်လာတာတွေစက်မှုလုပ်ငန်းတွေဆက်ပြီးတိုးတက်လာတာတွေကနေပြီးတော့ညှိပြီးတော့လုပ်မယ်ဆိုရင်အများကြီးကိုချော့ချရမယ်ဆိုတဲ့အပိုင်းတွေဖြစ်လာအဲ့ဒီအပိုင်းမှာကျွန်တော်ကတော့စိတ်ဝင်စားတဲ့အပိုင်းကပင်လယ်အပိုင်းပေါ့နော်ဆိုတော့ပင်လယ်တွေပတ်သက်တဲ့အပိုင်းတွေမှာဘာတွေရှိမလဲဆိုပြီးကျွန်တော်တို့ကြည့်တဲ့အခါမှာဒီပင်လယ်ကတော်တော်လေးကိုတော်တော်လေးဆိုတာကျေတိုင်းဟာလဲပါတယ်လူတွေရဲ့ဘယ်လိုခေါ်မလဲတုံးချလုံနေတဲ့အပိုင်းတွေကလည်းနည်းနေတာပါတာမဟုတ်လို့တော်တော်များများချော့ချနိုင်တယ်ပြရပါတယ
်ဟုတ်ကဲ့ဆိုတော့ဒီလိုမျိုးပေါ့နော်ကာဗွန်ဒိုင်အောက်ဆိုက်ကိုဟိုချော့ချဖို့အတွက်ကိုဟိုအခုလောလောဆယ်ပေါ့နော်ကမ္ဘာနိုင်ငံတွေဘာတွေများ prepare လုပ်နေလဲဘာတွေများပြင်ဆင်နေကြလဲအဲ့ဒါအရင်ပြောပြပေးပ
ါဟုတ်ကဲ့ခင်ဗျာကျွန်တော်ဒီຢာနဲ့ပတ်သက်ပြီးအဓိကဦးစီးရဲ့ဥစ္စာအများကြီးကြတဲ့အတိုင်းအမေရိကကတော့ဒီသမရအပြောင်းလဲအကြောင်းထွက်လိုက်ဝင်လိုက်တောင်းလုပ်လိုက်သေးတာဆိုတော့တော်တော်လေးကမ္ဘာလုံးတစ်ကမ္ဘာလုံးလဲအံ့ဩသွားကြတယ်ဒါပေမဲ့ဥရောပကတော့တော်တော်လေးကိုသူကရှေ့ဆောင်ရှေ့ရွက်နဲ့ဦးစီးပြီးလုပ်နေတာဆိုတော့လေပတ်ဝန်းကျင်နဲ့ပတ်သက်တဲ့အပိုင်းဆိုရင်ဒီ nuclear လျှက်စစ်ကိုလျှော့တဲ့ဟာတွေဒီလျှက်စစ်ကိုတတ်နိုင်လောက်တိုးပြီးလုပ်တာဆိုတန်ခဲ့တဲ့နှစ်10နှစ်20ကကြိုးစားခဲ့တဲ့ဟာရဲ့ရလတ်ပေါ့နော်အခုဆိုရင်ဂျပန်နိုင်ငံတရုတ်နိုင်ငံအိန္ဒိယနိုင်ငံနဲ့ဩစတြေးလျနိုင်ငံတွေပေါ့နော်နောက်ကိုရီးယားတို့လည်းပါမယ်နိုင်ငံတွေကတော်တော်လေးကိုစပြီးလှုပ်လာခဲ့ပါတယ်ဆိုတော့ဂျပန်ဆိုရင်တန်ခဲ့နှစ်ကပဲကျွန်တော်ဂျပန်နိုင်ငံဝန်ကြီးချုပ်ဆူဂါကနေပြီးတော့ရုတ်တရက်ကြီးပေါ့နော်ကြေညာလိုက်တာ2050ခုနှစ်ကိုကမ္ဘာတစ်ကမ္ဘာလုံးနဲ့အညီဒီကာဗွန်ကိုလုံးဝထုတ်တဲ့အစားကိုစက်နေတဲ့လောက်ရှော့ချတဲ့အပိုင်းကိုအတူတူလှုပ်ကြမယ်အဲ့တော့ရမုံငွေဘတ်ဂျက်တွေချပေးမယ်ခွန်တွေကိုရှော့ပေးမယ်နောက်ပြီးတော့ဟိုစီကံစီမင်းတွေဥပဒေတွေပြင်ပေးမယ်ဆိုတဲ့ဟာမျိုးလေးတွေနောက်သုတေသနအထူးအတွက်ကိုချပေးတဲ့ဟာလေးတွေရှိပါတယ်ခင်ဗျာ။နောက်ပြီးတော့တရုတ်ပေါ့နော်။တရုတ်ကဦးစီးပြီးလှုပ်လိုက်ပြီဆိုရင်ဒီဈေးကွက်တစ်ခုလုံးမှာသုံးနေတဲ့ပစ္စည်းတွေအားလုံးရဲ့ဈေးနှုန်းကကျသွားတယ်။ပစ္စည်းတွေပေါ်လာတယ်၊နည်းပညာတွေတိုးတက်လာတယ်။ပြီးတော့သူတို့ကဟိုသုံးအားလဲကောင်းတယ်ဆိုတဲ့အိုင်းတွေဒီဘာလုံးမှာရေးရိုင်းမှုကလည်းကြီးတယ်။အဲ့ဒါတော့ကောင်းပါတယ်။
Okay. တရုတ်နဲ့အမေရိကန်ကတကယ်တမ်းကတော့ကာဗွန်ဒိုင်အောက်ဆိုက်အများဆုံးညံ့ညံ့မှုအများဆုံးထုတ်တဲ့နိုင်ငံတွေပေါ့နော်။အဲ့ဒီထဲမှာအဲ့ဒီထဲမှာပေါ့နော်ဒီဂျပန်နိုင်ငံမှာအခုလုပ်နေတာလေးကိုပဲအထူးပြုပြီးပြောပြပေးပါ
။ဂျပန်နိုင်ငံကကျွန်တော်တို့ပေါ့နော်ဒီသိပ္ပံ Science Technology နဲ့ Innovation Council ဆိုတာကဂျပန်နိုင်ငံရဲ့ဒီပညာရေးမောသုတေသနရောဒီသုတေသနအပိုင်းနဲ့ပတ်သက်တဲ့ဥဆောင်မှုပိုင်းတို့တော့လိုင်းညီပေးတာဆိုတော့ကျန်ငယ်တဲ့10နှစ်လောက်ကပေါ့နော်။သူတို့ကနေပြီးတော့စပြီးတော့လုပ်ခဲ့ဥစ္စာက SIP ဆိုတဲ့ project ပေါ့နော်ကျွန်တော်ရဲ့ဒီ background မှာပုံလေးတွေမှာလည်းပါပါတယ် SIP ဆိုတဲ့ဥစ္စာကဝန်ကြီးဌာနတွေဖွဲ့ချမှုလုံးဝမရှိတော့ဘူး sector တွေအစိုးရဌာနသုတေသနတွေ public ကတွေဖွဲ့ချမှုလုံးဝမရှိဘဲနဲ့ဝန်ကြီးဌာနတွေအားလုံးထဲမှာလွတ်လပ်လပ်ခေါင်းစဉ်တစ်ခုပုံမှာမူတည်ပြီးလုပ်ကြပါဆိုပြီးငွေချပေးတာဒါပေမဲ့လုပ်တဲ့ target ကတော့ညှော်မြောက်တဲ့တည်ထွင်မှုပေါ့နော် innovation တွေ strategic innovation ဆိုတဲ့ဥစ္စာပါလာတဲ့အတွက်ကြောင့်မို့သူကဂျပန်နိုင်ငံရဲ့မိတ်ဖက်နိုင်ငံမဟုတ်တဲ့နိုင်ငံတွေနဲ့ပတ်သက်ရင်မလုပ်ကြဘူးဂျပန်နိုင်ငံအတွင်းမှာအဖြစ်ဖြစ်နိုင်ငံလုံးကြီးတွေကလည်းသူယူဆိုင်ပြီးလုပ်နေစတယ်။အဲ့ဒီမှာတော့ကျွန်တော်ကိုနိုင်တယ်ထဲထဲဝင်ပေါ့2014ခုနှစ်တည်းကနေစပြီးတော့ပင်လယ်ပိုင်းမှာကိုရိုင်းတမောတွေပါတွားပြီးတော့ဥပဒေနာမှာထဲထဲဝင်ပေါ့။အဲ့ကောင်ဆိုရင် stage shot ဆို1 2ကနေ stage 3တောင်စတော့လို့လဲဆိုတော့ဒီကြံခဲ့တဲ့6လအတွင်းမှာဂျပန်မှာထူးခြားခြားဖြစ်လာတယ်။ Moonshot project ဆိုတဲ့ program Moonshot ဆိုတာနာမည်ကိုဟက်ကအားလုံးသိတဲ့အတိုင်းပဲ Apollo ကကဘာလာကိုတွားဖို့အတွက်ကိုလုပ်တဲ့ဟာမျိုးပေါ့နော်။ဘယ်ကောင်လဲအောင်မြင်မယ်မအောင်မြင်ဘူးဆိုတဲ့ဥစ္စာမသေးကြဘူး risk ကအရန်များတယ်ဒါပေမဲ့အောင်မြင်သွားခဲ့ရင်လည်းပြန်ရမယ့်ဥစ္စာကတပေါင်းမှာပမာဆုံးဖြစ်မယ်ဆိုတဲ့မျိုးကိုသူတည်တနာအတွက်ငွေချပေးတာပေါ့နော်စုစုပေါင်း$1 billion business ကိုတာမောတက် $1 billion ချပေးဆိုတော့ကျွန်တော်သူတည်တနာအဘက်မှာဒါမျိုးငွေကဂျပန်မှာတခါမှမဖြစ်ခဲ့ဘူးမရခဲ့ဘူ
း Okay ဆိုတော့ဒီသူတည်တနာဆိုစီမံကိန်းနေထဲမှာပေါ့နော်ထူးထူးခြားခြားအောင်မြင်တာလေးဟိုတစ်ခုလောက်ကိုပြောပြပေးပါ
ဟုတ်ကဲ့ခင်ဗျဟိုဘလကောင်လည်းမြန်မာပြည်လဲစိတ်ဝင်စားလို့ကောင်းပင်ဟာအနေနဲ့ပေါ့နော်ကျွန်တော်ကိုနိုင်လဲတန်ခဲ့တဲ့နှစ်လလောက်ကပဲအစည်းအဝေးမှာနားထောင်လဲရပြီးစိတ်ဝင်စားတဲ့အစားပေါ့သူတို့ခွင့်ပြုထားပြီးသားပါအဲ့ဒါဘာလဲဆိုတော့ကျွန်တော်တို့ဒီမြို့ပြနေမှာအခုနိုင်ငံတိဆောက်တဲ့နေရာတွေမှာနေရာတိုင်းမှာတွေ့နေရတဲ့ concrete ဒီ concrete တွေကလူဟိုမြန်မာပြည်မှာဆိုလဲပြောကြပါတယ်ဓာတ်တွေကဘလကောင်မလဲရေလဲအရန်ဆုပ်တယ်ပူလဲအရန်ပူတယ်လူတွေရဲ့ကျန်းမာရေးနဲ့လည်းမညီညွတ်ဘူးဆိုတဲ့ဟာမျိုးပြောကြတဲ့အပိုင်းတွေရှိတယ်အဲ့တော့ဒီမှာတက္ကသိုလ်ကဆရာတွေနဲ့ဒီကုမ္ပဏီတွေဒီပတက္ကသိုလ်တွေနဲ့တွဲပြီးတော့လုပ်တဲ့တင်လာတဲ့ proposal ပေါ့နော်အချံပြည့်ချက်ကသူကဒီ concrete တွေမှာရှိတဲ့ concrete တွေကိုအဟောင်းတွေကိုပဲဖြည်းဖြည်းအစ်စ်ထပ်လုပ်တဲ့ဟာမှာပဲဒ ြည့်သူကပုံစံပြောင်းပြီးတော့ calcium carbonate ပေါ့နော်အတစ်ကဟာသူက CO2 ကိုမထုတ်တော့တဲ့အပြင်ကိုသူက CO2 ကိုတတ်နိုင်တယ်လို့တော့စုပ်ပြီးတော့ပဝင်းညင်ထဲမှာရှိတဲ့ CO2 ကိုသဘောအတိုင်းသူကစုပ်သွားမယ်ဆိုတော့သဘောကျွန်တော်အဆောက်အဦအစ်တိုင်းအစ်တိုင်းဆောက်လိုက်လမ်းတွေဆောက်လိုက်ဆောက်လိုက်ဆောက်လိုက်ဒီဟာကနေဖြစ်လာတဲ့အကုန် concrete တွေအကုန်လုံးကပဝင်းညင်အတွက်ကိုအေးချမ်းမဲ့ဘယ်လိုမှမလဲလေထဲမှာညင်ညမ်းမှုတွေကိုစုပ်ယူမဲ့အမျိုးကိုပြောင်းလဲမယ်ဆိုတာမျိုးပေါ့နော်နောက်တစ်ခုဥပမာလေးလည်းပြောချင်တာကတော့သူကလည်းစင်တူပါတယ်ဒီ CO2 ကလေထဲမှာရှိတဲ့ CO2 ကိုသူကစုပ်လိုက်မယ်စုပ်ပြီးရတယ်သူကအဲ့ CO2 ကနေပြီးတော့မှလူတွေပြန်သုံးလို့ရတဲ့ဒီတိန်းတို့ဓာတ်ငွေမျိုးကိုပြန်ပြောင်းပြီးထုတ်မယ်အဲ့ဒါကတော့အခုချိန်အထိလည်းစူးစမ်းကြည့်တဲ့ဟာလေးရှိမှာပါ biogas ဆို biofuel လို့ကျွန်တော်တော်ရီဝိုင်းမှာတုံညရတဲ့ဟာလေးပေါ့နောက်ချီရနေပြီးတော့ကျွန်တော်ပြန်သုံးလို့ရတဲ့လောင်စာသုံးတယ်ဒါပေမဲ့အဲ့ဒီအများကြီးအဆင့်မြင့်သွားတယ်ဒီထောက်လုပ်တဲ့သူတို့တင်ပြထားတဲ့ပုံပြီးအဆင့်မြင့်ပြီးပို့ပြီးတော့ချီချီရရောက်သုံးနိုင်တယ်အဲ့လိုသူတင်တာမျိုးကိုကျွန်တော်အခုတွေ့တော့ခုနှစ်ခုလောက်ရှိပါတယ်ဒါဆိုရင်တစ်ခုနဲ့ဆိုင်တဲ့အစား
ဒါဆိုလို့ရှိရင်ပေါ့နော်ဒီကမ္ဘာလုံးမှာဒီ carbon dioxide တန်းငွေ short ချဖို့အတွက်လုပ်နေတာကပေါ့နော်ဟိုဘယ်အချိန်လောက်မှများဟိုတိတိတသားများထူးကြမယ်လို့တုံ့တက်ချင်ပါလေ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့အခုဒီဂျပန်ရဲ့ဥပမာကိုကြည့်ရင်ပဲဖြစ်ဖြစ်ဒီ COP26 ကဂလာစကိုမှာအခုပဲကြည့်ရင်ပဲဖြစ်ဖြစ်ပေါ့နော်2030ခုနှစ်ပေါ့နော်အခုလာမယ့်10နှစ်ကိုကျွန်တော်တို့ကတိတိတသားကြီးပြောင်းလဲဖြစ်အောင်ဘတ်ဂျက်ထားတယ်ဆိုတော့အရန်ကိုတိတိတသားကြီးပြောင်းအောင်ဘတ်ဂျက်တွေကိုလည်းဖြည့်ပြီးထားတယ်ဒါကတော့ဒီဘယ်လိုခေါ်မလဲနှစ်ရှစ်စီမံကိန်းကြီးတစ်ခုမှာဘာပဲဖြစ်ဖြစ် project အစ်တကြီးတစ်ခုစီမံကိန်းကြီးတစ်ခုအစ်တကြီးဖြစ်လာပြီဆိုရင်ကအစပိုင်းမှာအားလုံးကအားကျုံမှန်တဲ့လောက်ကြတဲ့အတွက်ကိုအဲ့ဒါကိုအဆင်ပြေအောင်မလို့ဒီ10နှစ်ကိုမှားထားတယ်လို့လည်းကျွန်တော်ထင်ပါတယ်အဲ့ဒါ2030ခုနှစ်မှာကျွန်တော်တို့ကတိတာတဲ့ပြောင်းလဲမှုတွေပေါ်လာမှာ
ဂျပန်နိုင်ငံအနုဘူမိသိပ္ပံနဲ့နည်းပညာဆရာကဒေါက်တာမိုးကျော်ကြီးကိုဝင်ရောက်ပြီးတော့ရှင်းပြပေးခဲ့ပါတော့
သိပ္ပံနဲ့နည်းပညာကဏ္ဍကိုဒေါခင်မျိုးသက်တင်ဆက်ခဲ့တာဖြစ်ပါတယ်VOA ရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားနိုင်မယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့ကြံရှိနေတဲ့အချိန်တော်တွင်မှာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ပြောပြပေးမှာဖြစ်ပါတယ
်အရှိတောင်အာရှနိုင်ငံများအသင်းရဲ့အလှည့်ကျဥက္ကဋ္ဌကမ်ဘောဒီးယားနိုင်ငံအနေနဲ့မြန်မာအရေးအာရှအသင်းကနေချမှတ်ထားတဲ့ဘုံသဘောတူညီချက်တွေကိုအကောင့်ထည့်ဖော်ဖို့နဲ့အာရှအထူးကိုယ်စားလှယ်မြန်မာနိုင်ငံကိုတွားရောက်ပြီးသက်ဆိုင်သူတွေအားလုံးနဲ့တွေ့ဆုံနိုင်အောင်ကြိုးပမ်းဖို့အမေရိကန်ကတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ် February 1ရက်နေ့စစ်တပ်အာဏာသိမ်းခဲ့ပြီးနောက်ပိုင်းပထမဆုံးနိုင်ငံခေါင်းဆောင်တူရဲ့ခီးစဉ်ဖြစ်တဲ့ကမ်ဘောဒီးယားဝန်ကြီးချုပ်ကနှစ်ရက်ကြာခီးစဉ်အစတောက်ကြနေမှာပဲအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနက VOA ကိုပြောကြားခဲ့တာပါမြန်မာဆက်အပိုင်းတွေတိုင်းအနေနဲ့အကြမ်းဖက်လုပ်ရတွေကိုရပ်တန့်ဖို့မတရားဖန်ဆီးထားသူအလုံးပြန်လွတ်ဖို့တက်ဆိုင်သူအလုံးနဲ့အပြုသဘောဆွေးနွေးဖို့လည်းတောင်းဆိုခဲ့တာပါ။ကရင်ပြည်နယ်ထဲကတိုက်ပွဲတွေကြောင့်ထိုင်းမြန်မာနယ်စပ်တောင်ရင်မြစ်ကိုဖျက်ကူးပြီးထိုင်းနိုင်ငံတည်းဝင်ရောက်ခုလုံနေတဲ့ဒုက္ခသည်တွေဟာထိုင်းနိုင်ငံအတွင်းပိုင်းတွေဆက်ပြီးတော့ဝင်ရောက်ခွင့်မရသေးတယ်လို့မြန်မာနိုင်ငံဘက်ကလည်းပြန်လို့မရဖြစ်နေတယ်လို့ထိုင်းနိုင်ငံမှာရှိတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကတောက်ကြနေမှာသတင်းထုတ်ပြန်ပါတယ်။ဂါဇာစတန်နိုင်ငံမှာစစ်ဘုအုံကြွမှုတွေကိုနှိမ်နှင်းရမှာလူခွင့်ရတဲ့နိုင်ငံတကာဆန်တွေကိုလေးစားလိုက်နာဖို့အတွက်ကုလသမဂ္ဂကသတိပေးလိုက်ပါတယ်။ဂါဇာစတန်နိုင်ငံမှာစစ်ဘုအုံကြွသူတွေကိုကြိုတင်သတိပေးကြမလို့ပဲပြစ်ခတ်နှိမ်နှင်းမှုအတွက်ရုရှားထောက်ခံမှုပေးထားတဲ့သမ္မတကပြောဆိုလိုက်ပြီးနောက်တစ်နေ့မှာပဲကုလသမဂ္ဂအတွင်းမှုချုပ်ယုံကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ရုရှားဟာယူကရိန်းတင်းမာမှုနဲ့ပတ်သက်ပြီးကမ္ဘာကြီးကိုလှည့်ပြဖို့ကြိုးစားနေတယ်လို့အမေရိကန်ကပြောကြားလိုက်ပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းရုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်ဒီကနေ့မနက်အတွက်စီစဉ်ထုတ်လွှင့်ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ဇူဘဲအယ်ထေယပ်တို့ဖြစ်ကြပါတယ် VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းနိုမီတာ3249နဲ့ VOA ရဲ့ Facebook စာမျက်နှာကပါတင်ဆက်ခဲ့တာပါတော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးပြန်ရည်ကင်းဝေးတဲ့နေ့တစ်နေ့ဖြစ်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.